Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2024ခုနှစ်ဇွန်လ9ရက်နေ့တနင်္ဂနွေနေ့မနက်ဖြန်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website, Facebook နဲ့ YouTube စာမျက်နှာတွေကပါတပြိုင်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနက်ဖြန်တန်းလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ဂါဇာမှာအဖမ်းခံနေရတဲ့ဒဇာဂန်၄ဦးကိုဣသရေလကကယ်တင်တဲ့အစ်စင်ရဲမှာပါလက်စတိုင်းအနည်းဆုံး200ကျော်သေဆုံးခဲ့ရပါတယ်။ဂါဇာစစ်ပွဲဆန့်ကျင်တဲ့လူမှုဆန္ဒပြမှုကိုစနေနေ့ကသမရအင်ဗျူအပါအဝင်အမေရိကန်မျိုးကြီးတွေမှပြုလုပ်ခဲ့ကြပါတယ်။တရုတ်ကကားတင်ပို့မှုအပေါ်မှာအခွန်40ရာခိုင်နှုန်းတိုးမြှင့်ကောက်ခံတော့မယ်လို့တူရကီကုန်သွယ်ရေးဝန်ကြီးဌာနကပြောပါတယ်။
ခုလိုနောက်ဆုံးရသတင်းတွေအပြီးမှာတော့မြန်မာနိုင်ငံဘက်ကနေဝင်ရောက်လာပြီးထိုင်းနိုင်ငံမဲဆောက်မြို့ကနေတည်ဆောင်လာတဲ့ကိုသုံးလုံးတစိပ်ပါမူရစေဝါအများအပြားဖမ်းဆီးရမိတဲ့သတင်းပေးပို့ချက်ကိုဥစွာတင်ပြပါမယ်။အဲဒီနောက်မှာတော့ဒုအသံဒီမိုကရေစီလွတ်ခွင့်နဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရဲ့လေယာစီးပွားသတင်းများဥဒုယာတီနဲ့အနာဂတ်ကဘာသတင်းတွေကသုဒစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ချန်းအေးကပြောပြမှာပါ။
ဂါဇာမှာဟာမတ်ကဖမ်းထားတဲ့တစားကန်လေးဦးကိုအစ္စရေးတပ်ဖွဲ့ဝင်တွေကကယ်ဆယ်နိုင်ခဲ့ပြီးမှအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကအစ္စရေးအနေနဲ့အကြမ်းဖက်မှုတွေကိုကြောက်ရွံ့နေမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။ဂါဇာအလယ်ပိုင်းနူဇာရက်ကတစားကန်ကက်တင်နဲ့စစ်ဆေးရေးအနေနဲ့အစ္စရေးလေကြောင်းတိုက်ခိုက်မှုတွေကြောင့်လည်းအနည်းဆုံးပါလက်စတိုင်း210လောက်သေဆုံးခဲ့ပြီး400လောက်ဒဏ်ရာရသွားခဲ့ပါတယ်။အစ္စရေးကောင်းဆောင်နေတန်ယာဟုကတော့တစားကန်လေးဦးကက်တင်ခဲ့နိုင်တာပေါ့။အစ္စရေးဟာအကြမ်းဖက်ဝါဒအောက်ဘယ်တော့မှလက်နက်မချဘူးလို့ကြုံရပါတယ်။ရီမန်းချက်တွေမပြည့်မချင်းအသက်သေဆုံးသွားသူတွေအပါအဝင်ဒဇာကန်အားလုံးအိမ်ပြန်မရောက်မချင်းရက်တန့်မှာမဟုတ်ဘူးလို့ဒဇာကန်ကက်တင်စစ်စင်ရေးအဖွဲ့ကုခေးအခန်းထဲကနေသူကပြောတာပါ။ဟာမတ်ခေါင်းဆောင်အစ္စမေလ်ဟန်နီယေဘက်ကတော့ဟာမတ်နေနဲ့လက်နက်ချမှာမဟုတ်ကြောင်းနဲ့ခုခံတော်လှန်သူတွေဟာရာဇဝတ်သားရန်သူကိုရင်ဆိုင်ပြီးဆက်လက်ခုခံကာကွယ်သွားမယ်လို့ပြန်လည်တုံ့ပြန်ပါတယ်။ဟာမတ်အရာရှိတူရဲ့ရိုက်တာသတင်းဌာနကိုဖြေကြားချက်မှာတော့အစ္စရေးဟာဂါဇာစစ်ပွဲ၈လအတွင်းမှာဒီဒဇာကန်၄ဦးကိုပဲကယ်တင်ခဲ့နိုင်တာဖြစ်ပြီးဒါဟာအစ္စရေးအတွက်အောင်မြင်မှုမဟုတ်တယ်လို့ကြာရှုံးတဲ့လက္ခဏာလို့ပြောပါတယ်။အမေရိကန်နိုင်ငံသားတွေအပါအဝင်ကြန့်ရှိနေတဲ့ဒဇာကန်တွေလွတ်မြောက်ရေးကြိုးပမ်းမှုအားလုံးကိုထောက်ခံကြောင်းအမေရိကန်သမ္မတအင်ဘူရောကစနေနေ့ကကြေညာထားပါတယ်ညာ။ဂါဇာမှာစစ်ပွဲနဲ့ပတ်သက်ပြီးအစ္စရေးဘက်အမေရိကန်ကထောက်ခံနေတာကိုရက်တက်မှုတောင်းဆိုတဲ့ပါလက်စတိုင်းထောက်ခံသူတောင်းတဲ့ချီဟာအမေရိကန်သမ္မတအင်ဗီရိုကိုဝိုင်းဝန်းလှည့်လည်ပြီးစနေနေ့ကဆန္ဒပြခဲ့ကြပါတယ်။လူ3000လောက်ပါဝင်မယ်လို့ခန့်မှန်းထားတဲ့အမေရိကန်မီဒီယာတွေကခန့်မှန်းထားတဲ့အစ္စရေးရဲ့ဂါဇာစစ်ပွဲကိုစတင်တဲ့ဆန္ဒပြသူတွေဟာဝါရှင်တန်ဒီစီမြို့တော်ကသမ္မတအင်ဒိုကိုမွန်တဲ့ချိန်လောက်မှာစတင်ရောက်ရှိစုဝေးခဲ့ကြတာဖြစ်ပြီးမြို့တော်နေရအနှံ့အပြားမှာလည်းချီတက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။အဖမ်းဆီးတဲ့ထိခိုက်မှုသတင်းတွေကိုတရားဝင်အတည်ပြုထုတ်ပြန်တာမျိုးမရှိသေးပါဘူး။အာဏာပိုင်ဒီဘက်ကဆန္ဒပြပွဲမတိုင်မီအင်ဗီရိုတို့ဘက်လုံခြုံရေးတင်းကျပ်ထားပြီးထပ်ဆောင်းအတားအဆီးတွေချထားပါတယ်။အစ်လူမှုကွန်ရက်ကဗီဒီယိုတစ်ခုမှာတော့ဆန္ဒပြလူထဲကအမျိုးသမီးတယောက်ကိုရဲကဖမ်းဆီးခဲ့ချိန်မှာဘေးကသူ့ကိုလွှတ်ဖို့အော်ဟစ်တောင်းဆိုနေတာကိုတွေ့ရပါတယ်။ရဲတပ်ဖွဲ့ဘက်ကလည်းနမတ်တုတ်တွေအသုံးပြုတာကိုမြင်ရပါတယ်။အစ်ဆိုရှယ်မီဒီယာကတခြားဗီဒီယိုတွေထဲမှာတော့ဆန္ဒပြသူတချို့ကအင်ဗီရိုမျက်ခင်းပြင်တဲ့ကိုမိခိုးဖုံးတွေပစ်ချတာကိုတွေ့ရပါတယ်။ဆန္ဒပြသူတွေကဘိုင်ဒန်ကို The Hate မှာမြင်ရဖို့ငါတို့မဆောင်နိုင်တော့ဘူးလို့လည်းချွေးကြော်ခဲ့ကြပါတယ်။ The Hate ဆိုတာကစစ်ရာဇဝတ်မှုတွေကိုတရားစွဲဆိုတဲ့နိုင်ငံတကာရာဇဝတ်တရားရုံးအခြေစိုက်ရနယ်သာလန်နိုင်ငံကမြို့ကိုညွှန်တာဖြစ်ပါတယ်ညာ။ယူကရိန်းဝန်ကြီးချုပ်ဟောင်းဟူယူလီယာတိုင်မိုရှင်ကိုကိုဖမ်းဆီးနိုင်မှုအလို့ရှိတဲ့စီးရင်ထဲမှာထည့်သွင်းခဲ့ကြောင်းရုရှားနိုင်ငံပိုင်မီဒီယာကစနေနေ့မှာကြေညာပါတယ်။သူ့ကိုရာဇဝတ်မှုဆိုင်ရာဆွဲချက်တွေအတွက်လို့ရှိကြောင်းဖော်ပြထားပေမဲ့ဘယ်ရာဇဝတ်မှုအမျိုးအစားဆိုတာကိုတော့အသေးစိတ်မထုတ်ပြန်ပါဘူး။ရုရှားရဲ့အလားတူစီးရင်ထဲမှာယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီနဲ့သူ့အရင်သမ္မတပက်ထရိုပိုရိုရှင်ကိုတို့လည်းပါဝင်တယ်လို့ယူကရိန်းနဲ့နေတိုးနိုင်ငံတွေကအရာရှိတွေနဲ့လွှတ်တော်အမတ်အများပြပါဝင်ပါတယ်။ဇယ်လင်စကီနဲ့ပိုရိုရှင်ကိုနှစ်ဦးစလုံးကတော့ဒီဆင်းနဲ့မှအနည်းဆုံးဖေဖော်ဝါရီလနှောင်းပိုင်းကလေးကပါဝင်ခဲ့ကြောင်းလွတ်လပ်တဲ့ရုရှားသတင်းဌာနတစ်ခုဖြစ်တဲ့မီဒီယာဇိုနာကပြောပါတယ်။ဒါ့အပြင်ရုရှားရဲ့ဆင်းနဲ့မှအက်စတိုနီးယားနဲ့လီတိုနီးယားနိုင်ငံတွေကအစိုးရအဖွဲ့ဝင်ဝင်ကြီးတွေအပြင်မနစ်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုစစ်ရာဇဝတ်မှုအတွက်ဖမ်းဝရမ်းထုတ်ခဲ့တဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကတရားစွဲရှေ့နေတယ်လို့ပါဝင်ပါတယ်ခင်ဗျာ။
အန်ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kilohertz 6.53 ညပထမနာရီဝက်မှာလှိုင်းနှက်မီတာ190 kilohertz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့မနေ့ VOA ရဲ့မနေ့ခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာဖိလစ်ပိုင်ဟာတရုတ်နဲ့အဓိကပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်ထိပ်ပင်လယ်တွေကသူတို့ရဲ့စခန်းတွေကိုဆက်လက်ထိန်းသိမ်းထားမှာဖြစ်တယ်လို့အဲ့ဒီကျွန်းတွေကိုလည်းထောက်ပံ့ရေးပစ္စည်းတွေပေးပို့မှာဖြစ်ပြီးဒီတွေ့တခြားနိုင်ငံတစ်ခုစီကခွင့်ပြုချက်ရယူမှာမျိုးမရှိကြောင်းဖိလစ်ပိုင်မျိုးသားရေးလုံခြုံရေးအကြံပေးကစနေနေ့မှာကြေညာပါတယ်ဖိလစ်ပိုင်မျိုးသားရေးလုံခြုံရေးကောင်စီရဲ့ထုတ်ပြန်ချက်ထက်မှာတောင်တရုတ်ပင်လယ်တဲကစပတ်လီကျွန်းစုက Second Thomas Show ကျွန်းရဲ့ချုပ်ချာအာဏာပိုင်ဆိုင်မှုနဲ့စီရင်ပိုင်ခွင့်အာဏာကိုဆက်လက်ထိန်းသိမ်းထားမယ်ဆိုပါတယ်ဒီကျွန်းအသုံးပြုခွင့်နဲ့ပတ်သက်ပြီးဖိလစ်ပိုင်အနေနဲ့သူတို့ကိုချုပ်တင်အကြောင်းကြားရမယ်လို့တရုတ်အစိုးရကအကြံပြုထားတာကိုဖိလစ်ပိုင်ကအခုလိုကြေညာချက်ထုတ်ပြီးတုံ့ပြန်တာပါအဲ့ဒီကြောင့်မှာဖျားနာနေတဲ့လက်နက်ကိုင်တပ်ဖွဲ့ဝင်တို့ကိုရွှေ့ပြောင်းပေးဖို့တရုတ်ဘက်ကပိတ်ပင်ထားတယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကတောက်ချာနေမှာဆွဆွဲထားတာကိုတရုတ်နိုင်ငံသားရေးဝန်ကြီးဌာနကတုံ့ပြန်ချက်ထဲမှာတော့သူတို့ကိုချုပ်တင်အကြောင်းကြားထားရင်အဲ့ဒီကျွန်းကိုထောက်ပံ့ရေးပစ္စည်းတွေပို့ခွင့်ပြုမှာဖြစ်တယ်လို့အဲ့ဒီတပ်ဖွဲ့ဝင်ကလည်းရွှေ့ပြောင်းခွင့်ပေးမယ်လို့ဆိုပါတယ်။ဒါပေမဲ့ဒီအကြံပြုချက်ကအတိတ်ပဲမဲ့ပြီးလက်ခံနိုင်စရာမရှိဘူးလို့ဖိလစ်ပိုင်ကပြန်လည်တုံ့ပြန်တာဖြစ်ပါတယ်ခင်ဗျာ။တရုတ်နိုင်ငံကတင်သွင်းတဲ့မော်တော်ယာဉ်တင်သွင်းမှုပေါ်ထပ်ဆောင်းကုန်40ရာခိုင်နှုန်းတောက်ခံသွားမယ်လို့တူရကီကုန်သွယ်ရေးဝန်ကြီးဌာနကစနေနေ့မှာကြေညာပါတယ်။ပြည်တွင်းထုတ်လုပ်မှုလျှော့ချလာတာကိုကာဝယ်ဖို့အတွက်တရုတ်နိုင်ငံကတင်သွင်းတဲ့လောင်စာ3နဲ့လျှက်စစ်နဲ့တွဲ3နဲ့ခီးသည်တဲ့ယင်တွေပေါ်ထပ်ဆောင်းအခွန်စည်းချက်ကောက်ခံမယ်လို့တူရကီကုန်သွယ်ရေးဌာနကဆိုပါတယ်။ပြည်တွင်းယင်းနှိမ့်နှံမှုနဲ့ထုတ်လုပ်မှုကိုအားပေးဖို့နဲ့လက်ရှိကုန်သွယ်ရေးလုံခြုံရေးမြန်မာနေတာကိုလျှော့ချနိုင်ဖို့အတွက်ရည်ရွယ်တယ်ပြောပါတယ်။မော်တော်ယာဉ်တစ်စင်းကိုအနည်းဆုံးဒေါ်လာ8000ထပ်ဆောင်းအခွန်သတ်မှတ်ထားပြီးလာမယ့်ဇူလိုင်9ရက်ကောင်ဒီစတဲ့အသက်ဝင်မှာဖြစ်ကြောင်းနိုင်ငံတရားဝင်ပြန်တမ်းမှာထည့်သွင်းထုတ်ပြန်တဲ့သမရအမိတ်ဆွန့်ဖြတ်ချက်မှာဖော်ပြထားပါတယ်။တရကီက2023ခုနှစ်တုန်းကလည်းတရုတ်နိုင်ငံက EV လို့ခေါ်တဲ့လက်စစ်ကားတင်သွင်းမှုပေါ်ထပ်ဆောင်းကုန်တွေစစ်ချက်ခဲ့ပြီးပြည်ပြင်ထိန်းသိမ်းမှုနဲ့ဝန်ဆောင်မှုဆိုင်ရာစီမံတချို့ချမှတ်ခဲ့ပါတယ်။တရုတ်နိုင်ငံဟာသူ့ရဲ့ကြီးမားကျယ်ပြန့်လာနေတဲ့လက်စစ်ကားထုတ်လုပ်တင်ပို့မှုနဲ့ပတ်သက်ပြီးကမ္ဘာတစ်ဝှမ်းမှာကုန်သွယ်ရေးဆိုင်ရာ PR တွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်ခင်ဗျာ။ပေါ်ယမနီဖရန်စစ်ဟာဗတိကန်နဲ့တော့မှကျင်းပမဲ့ယဉ်ကျေးမှုပွဲတော်ကိုတက်ရောက်ဖို့ကမ္ဘာတစ်ဝှမ်းကဟာသပညာရှင်တွေကိုဖိတ်ကြားထားပါတယ်။အဲ့ဒီမှာ Whoopi Goldberg, Jimmy Fallon, Conan O'Brien နဲ့ Chris Rock လို့နာမည်ကျော်တွေအပါအဝင်ဖျော်ဖြေတင်ဆက်သူတရားကြော်ပါဝင်ပြီးတော့သူတို့ဟာဇွန်လ14ရက်နေ့မှာကျင်းပမဲ့ဗာတီကန်ကယဉ်ကျေးမှုပွဲတော်မှာပုံရမင်းကြီးနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါဟာလူသားတွေရဲ့မတူကွဲပြားမှုအလောက်ကိုဂုဏ်ပြုဖို့လို့ဗာတီကန်နဲ့တော့ကကြေညာပါတယ်။ပုံရမင်းကြီးဟာခေတ်ပြန်ယဉ်ကျေးမှုလောကမှာဟာသအနုပညာရဲ့ထင်ရှားတဲ့အကျိုးကျေးဇူးတွေကိုအသိမှတ်ပြုကြောင်းပြသတဲ့အနေနဲ့အခုလိုတွေ့ဆုံလာလို့ဗာတီကန်ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ပုံရမင်းကြီးဟာကမ္ဘာတစ်ဝှမ်းကဟာသပညာရှင်လူရှင်တော်တွေနဲ့အတူတွေ့ဆုံကလူသားတွေရဲ့မတူကွဲပြားမှုရဲ့အလှတရားတွေကိုဂုဏ်ပြုကာငြိမ်းချမ်းရေးချက်ချင်းမြတ်တာနဲ့စီးလုံးညီညွတ်မှုဆိုတဲ့သတင်းစကားကိုမြင့်တင်ဖို့ရည်ရွယ်တယ်လို့ပြောပါတယ်။ပုံရမင်းကြီးဟာဆူတောင်းဝင်ပြရမှာလဲဟာသညံပေးသနာတော်မူဖို့အမြဲလိုလိုထဲ့သွင်းဆူတောင်းလက်ရှိကြောင်းထုတ်ပေါ်ပြောကြားမှုသူဖြစ်ပါတယ်ခင်ဗျာ။
တဲ့နေကိုကိုငင်းချမ်းအေးပြောပြသွားတာပါ VOA American တန်ရဲ့တင်းငွေနေမနေ့ပတ်တန်လွင့်အစည်းအဝေးကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်နေနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေမတိုင်မီသတင်းပေးပို့ချက်တပုတ်ကိုဥစွာတင်ပြပေးပါမယ်ထိုင်းမြန်မာနယ်စပ်မဲဆောက်ကနေလာတဲ့ကုန်ကားတစည်းပေါ်ကနေမြန်မာနိုင်ငံဘက်ကဝင်လာတဲ့ဘတ်ငွေတန်300ကျော်ဘိုးတန်ဘိုးရှိတဲ့စိတ်ကြွဈေး8တန်းကိုမဲဆောက်ဘဏ်ကဝေးပြေးလမ်းမပေါ်ကနှခုံစဝံမြို့စစ်ဆေးဂိတ်ပါဖမ်းဆီးရမိတဲ့အကြောင်းထိုင်းအာဏာပိုင်ကပြောပါတယ်။တည်ဆောင်လာသူကတော့မြန်မာနိုင်ငံဘက်ကမူရင်မောင်ခိုသမားတွေကအခါပေးပြီးတည်ခိုင်းတာလို့ထွက်ဆိုကြောင်းထိုင်းအာဏာပိုင်ကပြောပါတယ်။အပြည့်အစုံကတော့ VO သတင်းတောက်မအေးအေးမာကဆက်ပြီးပြောပြပေးပါမယ်။
မြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေမူရစ်ကုန်သည်တွေပို့ဆောင်လာတဲ့စိတ်ကြွဆေးတွေကိုနကွန်စဝံမြို့မှာဖမ်းမိခဲ့တာပါ။ထိုင်းမြန်မာနယ်စပ်ချင်းရိုင်ကနေအစဉ်အဆက်မဲဆောက်ကိုတည်ဆောင်လာပြီးထိုင်းနိုင်ငံအတွင်းပိုင်းကိုပို့ဆောင်ဖို့လုပ်ထားတဲ့စိတ်ကြွဆေးပြားတွေဟာနကွန်စဝံမြို့နယ်ဘက်မှာဖမ်းမိတာဖြစ်ပါတယ်။မူရစ်ဆေးဝါးတွေကိုဆာလာအိတ်32အိတ်နဲ့တည်ဆောင်လာတဲ့ကုန်တင်ကားတစ်စီးကိုနကွန်စဝံအဝေးပြေးလမ်းမပေါ်ကစစ်ဆေးဂိတ်မှာအိဇရေးဆက်တင်တဲ့စစ်ဆေးချိန်မှာတွေ့ရှိခဲ့ရတာဖြစ်ပါတယ်။တနေ့တည်းမှာပဲပထုံးဌာနီခရိုင်ထဲမှာစိတ်ကြွဆေးပြား၄သန်း၈သိန်းကိုလည်းဖမ်းမိခဲ့ပါတယ်။တရားရေးဒုဝန်ကြီးနိုင်အနုတင်ချာဘာရီကူကတော့မူရစ်ဆေးဝါးတွေဖမ်းမိတာနဲ့ပတ်သက်လို့အခုလိုပြောဆိုသွားပါတယ်။အခုလိုမျိုးဖမ်းဆီးနိုင်ခဲ့တာဟာသက်ဆိုင်ရာတာဝန်ရှိသူတွေရဲ့စီးလုံးညီညွတ်မှုနဲ့ပြည်သူတွေရဲ့သတင်းပေးတိုင်ကြားမှုတွေကြောင့်ဖြစ်ပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။ Nakosawan Yone Rema Pamide Gamau Dugaro, Mesam Yoma, Nita Nidu Ujipi, Tanang and Amuta Chapare, Atakaro, Nasangani Yuebe Shibadi, Tuguro, Sellas the same with Losani B, Pamide, Go Dong Long to say, Sekua Sibari Guro, Namanang and Becca Muye Gonderiga, Kasim with Bibi, Tekainalo, Trusugejang, Nakosawan Yone Rega, Mielan Yeta Puega, Rinto Yangare, Gala Tambo Pangui, Tamau. ตงหยาจอตําโพชื่อเสกจั่วซีบยาริโกเตไคเนมุยิหม่องโคตมาริโกแลเสร็จเล่ส่งซั้นนี่เดลุแลสุบาเดถ้ามีมุยิเสวาริอ่ะไทม์ญาม่าเนซะไทม์ญาปายชิรันกานี่ตะเส้นอสิ้นเส้นเตซองลาราผิดปีไทม์ญาปายตักขยายงานี่ตะเส้นนครสวรรค์မျိုးที่เตซองลาราผิดပါတယ်มุยิเสวาเตซองลาได้ไทม์နိုင်ငံသားတွေကိုလဲมุยิเสวาဥပရိယအမြင့်ဆုံးပြည်ထံပေးခိုင်ရမယ်ဆိုပြီးတရားရေးဝင်ကြီးကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်ရှင်
ထိုင်းနိုင်ငံမှာမြန်မာဘက်ကမူရစီဝါရီဖမ်းမိတဲ့အကြောင်းမအေးမှာပြောပြသွားတာပါအခုတော့ဘတ်စင်ကန်ရတွေကိုစတင်တင်ဆက်ပါတော့မယ်ပထမဦးဆုံးဒုအတန်းအစီအစဉ်နဲ့စတင်ပါမယ်အပန်းဖြစ်အနာယူသူတွေနဲ့စီကားလေးရှိတဲ့ငပလီကန်ယိုဒန်ဒေသမှာအခုခါတိုက်ပွဲတွေကြောင့်ဒေသခံတွေပဲပြေးရမှန်းမသိအောင်ထိဆွေးထိတ်လန့်နေတယ်လို့ဆိုပါတယ်ဖရန်တီးယားမြန်မာဝိုင်းတော်သားတွေကတင်ဆက်ထားပါတယ တန်တဲ့မှာဘုံတန်မပြောနဲ့တနတ်တန်တော့မကြဘူးလေခါကြကြောက်တယ်ကြောက်တာတော်တော်ကြောက်
တော့ဒီလိုတော့အထီးကျန်လာတော့မိသားစုတွေလည်းမရှိတော့ဘူးဆိုတော့အဲ့လိုပဲတယောက်တည်းနေရာပုံစံမျိုးဖြစ်လာပါလိမ့်မယ
်ရခိုင်ပြည်နယ်တောင်ပိုင်းဟာစစ်ဘေးဒဏ်ကိုမကြုံခဲ့ရတာကြားခဲ့ပါပြီဒါပေမဲ့တန်တွဲမျိုးကဒေသခံတွေကတော့စစ်ပွဲကိုကိုယ်တိုင်ကြုံနေကြရပြီးအခြားနေရာကိုထွက်ပြေးဖို့အတွက်ထွက်လန်းမရှိဘဲပိတ်မိနေကြပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ဖော့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Foundation Hirondelle ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့အလွတ်တန်းသတင်းထောက်ကရေးသားထားပြီးဒို့အတန်အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါတယ်
တန်တွဲမြို့ဟာရခိုင်ပြည်နယ်တောင်ပိုင်းမှာရှိတဲ့စိတ်ကမ်းမြို့နဲ့မြို့ဟောင်းမြို့တစ်မြို့ဖြစ်ပါတယ်။မကြသေးခင်နှစ်တည်းအတွင်းမှာလည်းငပလီကမ်းခြေဟာခီးသွားတွေအတွက်လှပတဲ့ကမ်းခြေအဖြစ်လူသိများခဲ့ပါတယ်။ဒါအပြင်ရန်ကုန်ကနေလည်းပုံမှန်ပြေးဆွဲနေတဲ့လေကြောင်းလိုင်းတွေရှိပါတယ်။ပြီးခဲ့တဲ့2018ခုနှစ်အတွင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာအာရခတပ်တော် AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်နေတဲ့အချိန်မှာလည်းအဲ့ဒီလေကြောင်းလိုင်းတွေကဆက်လက်ပြေးဆွဲခဲ့ပါတယ်။2021ခုနှစ်ဆရာနာသိမ်းပြီးတဲ့နောက်ပြိပခတွေဟာနိုင်ငံရဲ့နေရာတော်တော်များများကိုပြန့်နှံ့ခဲ့ပေမဲ့တန်တွဲမြို့မှာတော့ထိခိုက်မှုမရှိခဲ့ပါဘူးဒါပေမဲ့လက်ရှိချိန်မှာတော့တိုက်ပွဲတွေဟာဒေသခံတွေကိုထိတ်လန့်စရာဖြစ်လာခဲ့ပါပြီမကြည်ပြာကအသက်29နှစ်ရှိပါပြီသူရဲ့မြို့သားကွယ်လွန်သွားပြီးခရေကသူမအမိနဲ့အတူအသက်၄နှစ်အရွယ်သမီးဖြစ်သူတို့နဲ့နေထိုင်ပါတယ်။သူကငပိငချောက်လက်ကားရောင်းဝယ်တဲ့အလုပ်ကိုလုပ်ကင်နေပြီးမကြသေးမီအချိန်ကထိသူမရဲ့ဘဝဟာအေးချမ်းအဆင်ပြေခဲ့ပါတယ်
။တန်တဲ့မှာဘုံတန်မပြောနဲ့တနတ်တန်တော့မကြဘူးတဲ့ခါကျကြောက်တယ်။ကြောက်တာတော်တော်ကြောက်တယ်ကိုးကောင်းပေါ်များဘယ်ချိန်ကြောက်လဲမသိဆိုလို့ပြီးကြောက်ရတာမျိုးသူတို့ဘုံနေမအောင်ပြန်နဲ့ပောက်ဖူးရောကြောက်ကြောက်တာမျိုးနဲ့တော်တော်ကြောက်ရတယ်ပေါ့နောက်ဆိုရင်ဘလို့ဖြစ်လာဆိုလူကတည်းစိတ်ပါရှောက်ရှားလာတယ်ပြောလာရင်နဲ့ဒုက္ခရင်နဲ့ဟာတခြားလုံနေတာတခုပြောရှင်တာတခုအဲ့လိုမျိုးကြောင်ကြောင်နေရာဖြစ်လာရကြာလာတဲ့ခါကို
ပြီးခဲ့တဲ့နိုဝင်ဘာလမှာတော့အာရခတပ်တော် AA နဲ့မြန်မာစစ်တပ်တို့တကြောပြန်စစ်ပွဲတွေပြန်လည်စတင်ခဲ့ပါတယ်။မတ်လနောက်ပိုင်းမှာတော့အေကရခိုင်ပြည်နယ်ရဲ့မြို့ရှိခုကိုသိမ်းပိုင်နိုင်ခဲ့ပြီးတောင်ဘက်အစွန်ဆုံးမှာရှိတဲ့ရံပြဲကျွန်းထီကိုရောက်ရှိလာခဲ့ပါတယ်။အဲ့နောက်မှာတော့တိုက်ပွဲတွေဟာရခိုင်ပြည်နယ်တောင်ပိုင်းထိပြန့်နှံ့လာခဲ့ပြီးအေယဝတီဘကိုးနဲ့မကွေးတိုင်းက PDF တွေကလည်းအေနဲ့အတူပူးပေါင်းတိုက်ခိုက်နေပါတယ်။မေလ14ရက်နေ့ကနေ18ရက်နေ့ထိတန်တွဲမြို့ကနေ10မိုင်ကနေ -20 လောက်ဝေးတဲ့ကျေးရွာလေးခုကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့ပါတယ်။တရင်းနေရလင်းတီရွာတစ်ခုထဲမှာလူ၁၀ဦးတေဆုံးခဲ့တယ်လို့သိရပါဗျ။ မန်းချီပြားရဲ့နေအိမ်မနီးမဝေးဖြစ်တဲ့မိုင်ဝက်လောက်ကွာတဲ့နေရာမှာတော့စစ်တပ်ရဲ့လက်နက်ကြီးစခန်းရှိပါတယ်။အဲဒီကနေမြို့ရဲ့မြောက်ဘက်စစ်မြေပြင်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တံကိုတူမကြားနေရပါတယ်။တစ်ချိန်တည်းမှာပဲအေအေကတန်တွဲမြို့ခံတွေကိုဘေးလူရာကိုထွက်ပြေးတင်းချောင်မှုတရီပေးထားပါတယ်။ဒါပေမဲ့အတိကထွက်ပေါက်လမ်းတွေကိုတော့စစ်တပ်ကပိတ်ထားပါတယ်။တညမှာတော့မက်ကြီးပြားကနေအိမ်နဲ့အရန်ကြီးရဲ့နေရာကနေလေရင်နဲ့ဘုံ15လုံးလောက်ကျဲချတဲ့တံကိုကြားလိုက်ရပြီးသူမတို့မိသားစုတွေကြောင်ရုံထိမ့်လန့်နေခဲ့ပါတယ်။ဒါကြောင့်ပဲအဲ့ဒီညမှာလမ်းတွေပိတ်ဆို့နေတဲ့ကြားကပဲတန်တွဲမြို့တောင်ပတ်ချမ်းကိုသူမတို့မိသားစုထွက်ပြေးခဲ့ပါတယ
်။သူကလမ်းနေရာလည်းအကုန်ပိတ်ဆတ်တယ်။ဆောက်လာတာကတော့လမ်းပိတ်ဆောက်လို့ဟိုကိုယ်ဆက်ပြီးတော့လာတာဟိုရှောင်းစုလာတာဆိုတော့ပုံရင်ဆက်ခရရတော့စိတ်ကမဝမ်းနဲ့လည်းပြီးလို့ရှိရင်ကြောက်တယ်ပေါ့အလိုမျိုးပဲဘလို့လားစိတ်အစင်မပြင်းမတတ်တာလို့ကြောင့်လာတယ်အခလိငိုင်းနေတဲ့ကြောင့်ပါလေအခလိရဲ့အနာဘက်ကလည်းတွေးပြီးတော့စိတ်ညစ်တယ်ပေါ့ဒီခလိတွေဘလို့ရှေ့ဆက်ဖို့လဲဆိုတာမျိုးဒါတော့မှကြောက်တတ်တဲ့အရွယ်မဟုတ်သေးတခုတစ်ပတ်ဖြစ်သွားရင်ရောဆိုတာမျိုးရတယ်အဲ့လိုနဲ့စိတ်ကြရတယ်ဘေးမှာတော့တက်ခိုင်းဖို့ပေါ့အလို
ပြီးခဲ့တဲ့ပတ်တွင်တန်တွဲမြို့နယ်မှာလူပေါင်း 2,000 ဝန်းကျင်ခန့်ထွက်ပြေးတန်းဆောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်။အများစုကတော့တန်တွဲမြို့တောင်ဘက်ပိုင်းကိုသွားကြတာပါ။မြောက်ဘက်ပိုင်းမှာရှိတဲ့လမ်းတွေကပိတ်ထားပြီးတန်တွဲကနေသွားနိုင်တဲ့ရေလမ်းခီးအကုန်လုံးကိုလည်းစစ်တပ်ကပိတ်ထားပါတယ်။ငွေကြေးတတ်နိုင်တဲ့သူတွေကလေရင်နဲ့သွားကြပေမဲ့လေရင်တွေကလည်းဂျွန်လ3ရက်နေ့တည်းကပြေးဆွဲခြင်းမရှိတော့ပါဘူး။ဧရာဝတီတိုင်းနဲ့ရန်ကုန်တိုင်းကိုသွားနိုင်တဲ့ရခိုင်တောင်ပိုင်းကခွားဘက်လမ်းကြောင်းကိုတာဝန်ရှိသူတွေကကျန်းမာရေးအရအရေးပေါ်အခြေအနေမှသာသွားနိုင်ဖို့ဖွင့်ပေးထားပါတယ်။ဒါပေမဲ့အရေးပေါ်သွားရောက်ရမယ့်သူတွေကရဲစခန်းထောက်ခံစာနဲ့မြို့နယ်အုပ်ချုပ်ရေးမှူးထောက်ခံစာတွေလိုအပ်ပါတယ်။ဒါပေမဲ့လည်းမေလ28ရက်နေ့ကနေစပြီးတော့မြို့နယ်အုပ်ချုပ်ရေးမှူးရုံးကနေ့စဉ်မဖွင့်တော့သလိုထောက်ခံစာတွေလည်းထုတ်မပေးတော့ပါဘူး။ဒေသခံတွေရဲ့ပြောကြားချက်အရတော့ဒီအပိုင်းတွင်းမှာကားသုံးစီးကိုသာဖြတ်တန်းခွင့်ပေးလိုက်ပြီးအဲဒီကားတွေကလည်းစစ်တပ်နဲ့ဆက်နွယ်တဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။အဲဒီလိုလမ်းတွေပိတ်ထားတဲ့ဆိုဂျိုကတော့စားတောက်ကုန်တွေနဲ့ဆေးဝါးတွေပြက်လက်နေပြီးတချို့ပစ္စည်းတွေရဲ့ဈေးနှုန်းက2ဆ3ဆမြင့်တက်လာပါတယ်။ကိုကျော်ကျော်ကအာနာသိမ့်ပြီးကလေးကပရာဟိတလုပ်ငန်းတွေကိုလုပ်ကင်နေတဲ့သူတစ်ယောက်ပါ။အခုလက်ရှိမှာတော့စစ်ဘေးရှောင်တွေရဲ့သွာလာနေထိုင်ရင်းနဲ့အစားအသောက်အတွက်အလူရှင်တွေကိုရှာပြီးတဆင့်ကူညီပေးနေပါတယ်
။ဒီဝါရဲ့စားတော့ကုန်ဖို့ငွေကြီးပေါ့။အဲဒီကတော့ငွေ30ဖို့အတွက်လူတွေမှငွေကြီးလိုတယ်လေ။အဲငွေကြီးရတယ်ဒီမှာပုံစံတော့နေမိမှတက်စီတစ်ခုရောအခုက1000ဝဲ1000 2000အဲ့လောက်ကြီးဖြစ်လာတဲ့ကသူတို့အဆက်အသွယ်ဖြစ်လာတာပေါ့။ကျန်းမာရေးမကောင်းတဲ့လူတွေလူမရှိတဲ့ကအောက်ဆီဂျင်လည်းမရှိ
လက်ရှိမှာတော့တန်တွဲကစစ်ပေးဆောင်တွေအတွက်တီးတန့်စစ်ပေးဆောင်နိုင်မှုစီစဉ်ပေးထားတဲ့နေရာမရှိသလိုတရားဝင်ကူညီထောက်ပံ့ပေးနေတဲ့အဖွဲ့အစည်းဆိုတာလည်းမရှိနေပါဘူး။နိစ္စရာဆွေမျိုးတွေစီမှာရှောင်နေကြရသလိုဆွေမျိုးအသင်းမိတ်ဆွေမရှိတဲ့သူတွေကတော့အိမ်တွေငှားရမ်းပြီးတော့နေထိုင်နေကြရပါတယ်။တချို့ကမြို့ကနေထွက်သွားဖို့တောင်မတတ်နိုင်ကြပါဘူး။သူတို့ရဲ့အတွက်ကတော့အစိုးဆုံးအခြေအနေအတွက်ပြင်ဆင်ထားတယ်လို့ကိုကျော်ကျော်ကဆိုပါတယ်
။တခါမရှိတဲ့လူတွေကတော့ဖြစ်လာတဲ့ဘေးကြီးတွေပေါ့ဆိုပြီးတော့ကိုယ်အိမ်မှာဘုံဘုံချင်းလေးတွေမဖြစ်လောက်တဲ့တွေထူးကြတယ်။တခါတခါလူတွေကဘုံဘုံချင်းသူကိုငွေကြီးတော့မတတ်နိုင်ကြဘူး။ဘုံဘုံချင်းသူကိုတော့ငွေကြီးရတယ်နှစ်သိန်းကသုံးသိန်းလောက်ပုံတယ်။အဲအဲအတော့ဟိုဟိုဘက်ဒီဘက်မှာပြေဟိုဘက်ပြောင်းနေဟိုဘက်ကပြေဒီဘက်ပြန်ပြောင်းနေပေါ့အဲ့တဘောပါပဲ။
ကိုထွန်းနိုင်ကတန်တွဲမြို့မှာကျန်ရစ်ခဲ့တဲ့သူတစ်ယောက်ပါသူကအသေးစားစီးပွားရေးလုပ်ငန်းတစ်ခုကိုလုပ်ကင်နေပြီးမိသားစုကိုထောက်ပံ့ပေးဖို့အတွက်မြို့မှာကျန်ရစ်ခဲ့တယ်လို့ဆိုပါတယ်မြို့ရင်းမှာတော့ဆိုင်တွေထွက်ဝက်နှီးပါလောက်ဖွင့်နေသေးတယ်လို့သူကပြောပါတယ်ဒါပေမဲ့လည်းသူ့ရဲ့အမျိုးသမီးတမီးဖြစ်သူနဲ့အဖေမျိုးကိုတော့ဘေးအန္တရာယ်ကင်းစေဖို့အတွက်မေလ28ရက်နေ့ကလေးကတန်တွဲမြို့တောင်ပိုင်းကကျေးရွာတစ်ခုကိုပို့ထားလိုက်ပါပြီတိုက်ပွဲတွေဟာမြို့နဲ့တဖြည်းဖြည်းနှီးကပ်လာပြီးလေစိမ့်နဲ့ငါးမိုင်အကွာလောက်သာရှိပါတော့တယ်သူကတက်နိုင်တဲ့လောက်တော့မိသားစုနဲ့အဆက်အသွယ်လုပ်ပါတယ်ဒါပေမဲ့မြို့ရဲ့မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်လျှက်စစ်တပ်အားလိုက်နေပျက်စီးသွားပြီးမေလ18ရက်နေ့တည်းကတမျိုးလုံးမီးမလာတော့ပါဘူးဒါကြောင့်လဲသူ့မိသားစုကိုဖုန်းခေါ်ဆိုဖို့နဲ့အင်တာနက်အသုံးပြုဖို့ကခက်ခဲလာပါတယ်ဒေသခံတွေကတော့ဖုန်းအားသွင်းဖို့အတွက် မိဆက်ရှိတဲ့နေရာတွေမှာငွေကြေးပေးပြီးတော့အသွင်းနေရပါတယ်တယောက်ထဲကြံရင်ခဲ့တဲ့သူရဲ့ဘဝဟာအထီးကျန်နေတယ်လို့ကိုထွန်းနိုင်ကဆိုပါတယ်။ဒါပေမဲ့နောက်ဆုံးအချိန်မရောက်ခင်အထိဒီနေရာကနေထွက်မသွားဖို့ဆုံးဖြတ်ထားပါတယ
်။ရောက်သေးလားဗောအထီးကျန်လားဗောမိသားစုတွေလည်းမရှိတော့ဘူးဆိုတော့အဲ့လိုပဲတယောက်တဲ့နေရာပုံစံမျိုးတွေဖြစ်လာဗောတဖြည်းဖြည်းနဲ့။အော်မဆုံးဝါရင်တော့ဘူးနောက်ဆုံးအသက်ပြည့်နဲ့ကြုံရရင်တော့မှနည်းနည်းမတည်တဲ့အနေအထားဆိုခံတီးခံပြီးနေဦးမှာဗောနော်။ဒါပေမဲ့တကယ်တော့နောက်ဆုံးဘယ်လိုလဲမရတော့ဘူး။ဆုံးသွားမယ်ဆိုရရှင်မှာပဲဆုံးသွားမှာပေါ့အဲ့လို
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
တနင်္ဂနွေနေ့မနေ့ဖက်အသံလွင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။တရားဥပဒေစိုးမိုးရေးဟာဒီမိုကရေစီအတွက်ကြောရုပ်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတရားရေးစနစ်မှာတရားရုံးတင်စစ်ဆေးတဲ့အမှုတွေအပြစ်ရှိမရှိဆိုတာဂျူရီအဖွဲ့ကဆုံးဖြတ်တာဖြစ်ပါတယ်။တရားခွင်မှာရှာလွဲချက်တွေကိုကြားနာပြီးပြစ်မှုမြောင်းမမြောက်ဆုံးဖြတ်တာပါ။ဒီဂျူရီလူကြီးအဖွဲ့မှာတာမန်အယက်သားတွေပါဝင်ဖွဲ့စည်းထားပါတယ်ဂျူရီအဖွဲ့ဝင်အဖြစ်အတွေ့အကြုံရှိခဲ့ဘူးသူဦးသိန်းစီကိုဦးတင်မောင်တန်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ဆွေးနွေးချက်ပထမပိုင်းကိုတင်ဆက်လိုက်တာပါ
မြောက်တို့မှာထရအဖြစ်ရှိတယ်လို့ခွန်တမာဒီအဖွဲ့တနည်းဂျူရီအဖွဲ့ကပြီးခဲ့တဲ့လကောက်ပိုင်းကဆုံးဖြတ်လိုက်တယ်ဂျူရီအဖွဲ့ကိုတာမန်ပြည်သူတွေနဲ့ဖွဲ့စည်းထားပါပါတပ်တွေအထောက်ထားတွေပေါ်ဆုံးဖြတ်ဖို့ကကျွန်တော်တာဝန်မဟုတ်ပါဘူးခင်ဗျားတို့တာဝန်ပါလို့ပြည်သူကြီး UN Marchin ကဂျူရီလူကြီးတွေပြောတယ်ဗျာလေအဲ့ဒီဂျူရီအဖွဲ့ရဲ့ဆန်ရက်ကိုလူနေရာနှီးပါတဲ့ကအဖက်ရှင်တွေကရွေးချယ်ခဲ့ကြတာပါဒီမိုကရေစီရဲ့ကျော်ယူကတရားဥပဒေစိုးမိုးရေးဖြစ်ပြီးဒီဘက်မှာတော့မန်တာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးမှာတာမန်ပြည်သူတွေရဲ့အခန့်ကဏ္ဍကိုတင်ပြကြည့်ပါမယ်။ Texas ပြည်နယ်ကကားတိုက်တဲ့အမှုမှာဂျူရီလူကြီးတယောက်ဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးယခု Virginia ပြည်နယ်မှာနေထိုင်နေသူဦးသိန်းစီကသူ့တွေ့ကြုံကိုမျှဝေပြမှာပါ
။ဟုတ်ကဲ့ဆရာ
။ဒါကြောင့်ဒီရွေးချယ်ပုံလေးနဲ့စပြီးပြောကြပါခင်ဗျာ။ကိုသိန်းစီအတွေ့အကြုံပြောပြပါ
ဒီနိုင်ငံသားတိုင်းကဂျူရီဂျူရာပေါ့နော်ဂျူရာအနေနဲ့ကမဖြစ်မနေလှုပ်ဆောင်အောင်ဆိုတဲ့တာဝန်ကရှိပြီးသားပေါ့နော်ရှိပြီးသားဆိုတော့ကြာအိမ်ဝဒီဂျူရီအနေနဲ့ဂျူရာအနေနဲ့ဟိုထမ်းဆောင်ဖို့ဆိုပြီးတော့တည်င်းဖို့ဆိုပြီးစာရောက်လာတယ်စာရောက်လာတော့ကြာမြို့တဲကတရားရုံးကိုကျွန်တော်သွားရတာပေါ့နော်တရားရုံးကအဲ့အခန်းထဲမှာစုစုပေါင်းကိုလိုပဲပေါ့နော်စာရောက်လာတဲ့သူစုစုပေါင်းလူ80လောက်ရှိတယ်ဆိုတော့လူ80တဲကနေပြီးကမှသူတို့ကဂျူရာ12ယောက်နဲ့အရန်အနေနဲ့တာဝန်ထမ်းဆောင်မဲ့ဂျူရာတယောက်စုစုပေါင်း73ယောက်ကိုသူတို့ပြန်ရွေးတယ်ဆရာ
။ဟုတ်။ဆိုတော့ရွေးတာကတရားသူကြီးကရွေးတာလားဘယ်လိုများရွေးချယ်တယ်လို့ပိုလစ်စီပြရပါလဲ
။ရှင်းနေနှစ်ဖွဲ့ပေါ့နော်။ဒီဘက်ကဒီအစိုးရရှင်းနေအဖွဲ့ရဲ့ဟိုဘက်ကတရားစွဲဆိုခြင်းခံထားရတဲ့လူရဲ့ရှင်းနေအဖွဲ့ရဲ့နောက်တရားသူကြီးရဲ့နောက်ရုံးဝန်တန်းတွေရှိတယ်ပေါ့။ဆိုတော့သူတို့ကနေပြီးတော့ရှင်းနေနှစ်ဖွဲ့ကတရားသဘောတူတဲ့လူကိုပဲသူတို့ရွေးချယ်ပါပဲ။ဟုတ
်ဂျူရာတယောက်ဖြစ်သွားပြီဂျူရီအဖွဲ့ထဲမှာပါသွားပြီဆိုလို့ရှိရင်တော့တရားရုံးကနေမှဘလူသဘောဆိုင်ရာဒါညွှန်ကြားချက်တွေပေါ့နော
်ဟုတ်ကဲ့
ဒီလာတွေရောရှိပါတော့
သူရှိရစရာအဲ့ကောင်တွေကတော့အများကြီးပဲသူကဂျူရာကစရွေးကလေးကသူကဒီ bias ပေါ့နော်ဒီဟိုဟာဟိုအာဂရီကိန်းအောင်လို့ဆိုပြီးသူတို့ကဟိုရွေးတဲ့နေရာမှာဟိုသူတို့မေးတာရရှိတယ်ဒီလူအုပ်ကြီးကိုပဲဒီကတရားလူနဲ့တည်သလားဒီဘက်တရားခံနဲ့တည်သလားပေါ့နော်ဒီဒီဘက်ကနှစ်ဖက်ရှိနေတယ်တည်သလားပေါ့နော်တည်တဲ့သူဆိုသူတို့မရွေးဘူးတော့အဲ့ထက်ကနေပြီးအရွေးခံလိုက်ရပြီဆိုရင်သူတို့ကတိကျက်ကတော့ဒီအမှုနဲ့ပတ်သက်တဲ့ရှိနေတွေမိသားစုတွေနဲ့ကိကိရှင်းရှင်းနေခိုင်းတယ်နောက်တစ်ခုကတော့ဟိုဟာပေါ့နော်ဒီအမှုနဲ့ပတ်သက်ပြီးတော့ဘသူနဲ့မှမဆွေးနွေးရဘူးဆိုတာသူတို့ပြောခိုင်းတယ်ပြောထားတယ်ဆိုတော့ဒီအမှုနဲ့ပတ်သက်ပြီးတော့ဒီရောပေါ့နော်ဒီ online media မှာဖြစ်တဲ့ Facebook တို့ Twitter တို့ဘာတို့မှာဘာမှမရေးရဘူးမတင်ရဘူးဆိုတာသူတို့ပြောတယ် နောက်တစ်ခုကတော့တို့ကဂျူရာတွေပေါ့နော်ကျွန်တော်တို့ဂျူရာ12ယောက်13ယောက်ပေါ့13ယောက်ကိုလည်းသူကဟိုဒီကျွန်တော်တို့ဂျူရာနားတဲ့အခန်းထဲမှာရှိတာပေါ့ဆိုတော့ဂျူရာအချင်းချင်းလဲသူကဟိုဒီအမှုနဲ့ပတ်သက်ပြီးတော့မဆွေးနွေးခါယူအမှုကြားနာစဉ်ကာလပါပေါ့နော်အမှုဆိုတော့မင်းတို့အတွက်ဆွေးနွေးတဲ့အချိန်ကတတ်တလာမှာပါတဲ့ဒီအချိန်ကတော့မင်းတို့ဆွေးနွေးစရာမလိုဘူးငါတို့ပေးထားတဲ့ဒီတရားရုံးကဒီနှစ်ဖက်ရှိနေနဲ့တရားသူကြီးကခွင့်ပြုထားတဲ့ပစ္စည်းသက်တွေလူသက်တွေသူထွက်ဆိုချက်တွေကိုပဲမင်းတို့ဟိုပါပေါ့နော်နားထောင်ပြီးတော့မင်းတို့ကြည့်ပြီးတော့အဲ့ဒီအတိုင်းကိုပဲမင်းတို့ဆုံးဖြတ်ရမှာပေါ့ဆိုတော့အခုချိန်ကတော့မင်းတို့ဆွေးနွေးစရာမလိုဘူးဆိုတော့ဂျူရာတွေဂျူရာထဲမှာလည်းလူမျိုးမျိုးပါတယ်ဆိုတော့ကြာသူတို့ကတခါလေးပြောထားပြီးသားပေါ့လေဒီလူ case မျိုးတွေပတ်သက်ပြီးတော့အတွေ့အကြုံရှိတဲ့သူတွေပါလာလိမ့်မယ်ဆိုတော့ဒီလူလူမျိုးတွေကလည်းဒီကိုယ့်ရဲ့အတွေ့အကြုံကဘယ်လိုရှိတယ်ဘာရှိတယ်ဆိုတာကိုဟိုမဆွေးနွေးပါနဲ့ပေါ့နော်ဆိုတော့အဲ့အရာတွေအလုံးကတော့အကုန်လုံးဘယ်လိုမှားလိုက်ပြီးသားပါဟု
တ်ဟုတ်ကျွန်တော်တို့ဒီခြားမြေအမှုပါလဲပေါ့နော်ဒီဂျူရာတွေကိုရွေးချယ်တဲ့အခါမှာဂျူရီအပတ်ဝင်တွေရွေးချယ်တဲ့အခါမှာအတော်လေးတင်းတင်းကြပ်ကြပ်ရွေးချယ်ကြတယ်လို့ကျွန်တော်တို့သတင်းတွေမှာဖတ်ရပါတယ်အဲခုနကကိုသိန်းစီပြောသားလို့ပဲစပြီးမေးတယ်ပေါ့နော်ခြားမို့သိတယ်လားသိတယ်သိတယ်ဆိုတော့မီဒီယာအနေနဲ့သိသိတယ်ပေါ့
ဟုတ်ကဲ့
ကျွန်တော်မကြိုက်ဘူးမကြိုက်ရင်သူ့ကိုပယ်လိုက်တာပေါ့
ဟုတ်တယ်ဆ
ရာသူ့ပေါ့နော်အဲ့တော့စတဲ့ဟိုကဟိုစန္ဒာဇွဲခင်းအောင်လုပ်တယ်ပေါ့နော်အဲ့ဒီလိုလုပ်တဲ့အခါမှာဒီဒီမိုကရေစီနိုင်ငံဖြစ်တဲ့အမေရိကန်ဆိုတာကလည်းမီဒီယာတွေရဲ့နော်ဩဇာမီဒီယာတွေရဲ့တရားမှုသဘောထားအမြင်တွေကလည်းမီဒီယာတွေပေါ်မှာပြောနေတာဆိုတဲ့အခါကျတော့ဒီသတင်းမီဒီယာတွေသဘောထားအမြင်ထင်မြင်ချက်တွေကိုဘယ်လိုများတရားရုံးကကင်တွယ်ထိုင်းတယ်
ဒီကျွန်တော်တို့အမှုနဲ့ပတ်သက်လို့ကသူကတော့ရှင်းရှင်းပြောတာဂျူရာတယောက်ချင်းစီရဲ့သူဆုံးဖြတ်ချက်ကအရေးကြီးတာ။ကျွန်တော်တို့ဂျူရာဆုံးဖြတ်ချက်ဆိုတာကဒါကဟိုအလုံးတညစ်ထွချင်းနဲ့ဆုံးဖြတ်တာလေ။ဆိုတော့ဂျူရာ12ယောက်ဆိုရင်12ယောက်စလုံးကဒီအမှုမှာဒီဘယ်လိုပြောမလဲအပြစ်ရှိတယ်ဆိုလည်းအပြစ်ရှိတယ်အပြစ်မရှိဘူးဆိုလည်းအပြစ်မရှိဘူးဆိုလည်းဆုံးဖြတ်ချက်ဟာမျိုးချရတာ။ဆိုတော့တယောက်ချင်းစီရဲ့သဘောထားအရေးကြီးတယ်။အရေးကြီးရဲ့ဆိုတော့ကြာသူတို့ကဒီတယောက်နဲ့တယောက်ကဒီလွှမ်းမိုးမှုမရှိအောင်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့တရားရုံးကကြားနာနေတဲ့ကာလအတွင်းမှာတော့ဒီဂျူရာအချင်းချင်းဆွေးနွေးခြင်းကိုသူကလုံးဝခွင့်မပြုသူကအချင်းချင်းဆွေးနွေးတယ်လို့မြင်ရင်တောင်မှတရားသူကြီးကသူ့စီကိုလာပြီးတော့သတင်းပို့ပါလို့သူတို့ပြောထားတာမျိုးရှိတယ်ပေါ့နော
်
နောက်တစ်ခုကဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီအမှုနဲ့ပတ်သက်ပြီးတော့အင်တာနက်မှာရှာပြီးတော့ဖတ်ကြည့်တာတို့ကျွန်တော်တို့တော့ဆိုတော့ဒါပုံမှန် crime ပေါ့နော်ဒီ internet နဲ့ internet မှာရှာပြီးဖတ်ကြည့်တာတို့ဆိုတော့နောက်တစ်ခုကမင်းတို့ကိုယ်တိုင်ဒီအခင်းဖြစ်ပွားတဲ့နေရာကိုသွားပြီးတော့စူးစမ်းတာတို့လေးလာတာတို့မလုပ်ကြပါနဲ့ပေါ့ဆိုတော့အဲ့လောက်ထိမှားထားပါတယ
်ဟုတ်ဟုတ်ဟုတ်ဒါတော့ဟိုစန္ဒဆွဲမပါအောင်ကာကွယ်ထားတဲ့ပုံပေါ့နော
်ဟုတ်တယ်ဆရာဆိုအဓိကကတော့သူတို့ကတော့တရားရုံးကခွင့်ပြုထားတဲ့တရားသူကြီးနဲ့ဒီရှင်းနေနှစ်ဖက်ရှင်းနေခွင့်ပြုထားတဲ့သူတို့တက်တွေထွက်ချက်နဲ့တက်ပေကံပစ္စည်းတွေပေါ်မှာပဲမူတည်ပြီးတော့ဂျူရီကိုဆုတ်ဖြတ်စေချင်တာပါ။ကျွန
်တော်ကောင်းပြီဒီဂျူရီဖြစ်သွားပြီဆိုတော့ဒီဂျူရီကအချိန်ပိုင်းသဘောလားဒါမှမဟုတ်အချိန်ပြည့်သဘောလားအဲ့ဒီကာလလေးမှာပေါ့
ဂျူရီကဒီကာလလေးကျွန်တော်တို့တော့9ရက်ဆရာ9ရက်ကတော့အချိန်ပြည့်ပါပဲ
ဂျူရီတယောက်ရဲ့ပုံမှန်အလုပ်ပေါ့ပုံမှန်အလုပ်ပေါ့ဘယ်လိုအကြောင်းပြရလဲ
သူကပုံမှန်အလုပ်ကတော့ဂျူရီတာဝန်ထမ်းဆောင်ရဲဆိုရင်ပုံမှန်အလုပ်ကခွင့်ကိုခွင့်ပြုရတယ်။ဒါသူတို့ရဲ့ by law ရပါတော့နော်။မခွင့်ပြုလို့မရပါဘူးခွင့်ပြုရပါတယ
်။ဟုတ်ဟုတ်ဟုတ်။ကျတော့ဒီဂျူရီအခန်းထဲကိုရောက်သွားပြီ။ဆရာတို့ဒီတရားကိုစပြီးတော့ကြားနာပြီပေါ့နော်။အမှုစစ်ဆေးတဲ့အခြေအနေထားအနေထားပြီးတော့ဂျူရီတွေအခန်းထဲမှာမစဉ်းစားကြဘူး။အဲ့ဒီအတွေ့အကြုံလေးလည်းပြောပြပါဦး။
ဆိုတော့ဟိုအမှုစစ်ဆေးတဲ့အချိန်မှာကတော့ဂျူရီတွေကနားထောင်တာပေါ့နော်သူတို့ဒီတက်သေးတွေလာလာပြီးတော့စစ်ချက်တွေထွက်တယ်နောက်ပြီးတော့သူတို့ဒီဟိုပစ္စည်းတက်သေးပေါ့နော်ဒီဗီဒီယို recording တွေသူပြန်ပြတာတွေပါရှိတယ်ဆိုတော့အဲ့ဒီအားလုံးကဂျူရီနားထောင်ရတယ်နားထောင်ပြီးတော့နောက်တစ်ချက်ကသူတို့ကဒီတရားရုံးထဲမှာတော့ဂျူရီတွေကဒီအတန်သွင်းတာတို့အတန်ဖမ်းတာတို့ဗီဒီယိုရိုက်တာတို့လုံးဝခွင့်မပြုဘူးဆိုတော့ဂျူရီတွေကသူတို့မင်းတို့မှတ်ချင်တယ်ဆိုရင်မင်းတို့ကိုစာအုပ်နဲ့ဒီခဲတံတော့ပေးထားတယ်ဒါပေမဲ့စာအုပ်နဲ့ခဲတံကလည်းဒီကဒါတရားဒီတရားခန်းထဲမှာပဲသူတို့ထားရတာပေါ့လေကျွန်တော်တို့ဒီနားတဲ့အချိန်မှာဒီကောင်စာအုပ်တွေခဲတံတွေကိုဂျူရီနားတဲ့အခန်းတွေကိုယူသွားခွင့်မပေးဘူးကိုမှတ်ထားတဲ့ဟာလေးမှတ်စုပေါ့နော် ယူသွားကုန်မှာပြေဘူး။ဒီစာအုပ်တွေခဲတဲ့နေရာဘယ်ချိန်မှယူသွားရလဲဆိုရင်အားလုံးဒီကြားနာတာတွေအားလုံးပြီးသွားပြီ။တို့မင်းတို့ဂျူရီဆုံးဖြတ်မဲ့အချိန်ရောက်ပြီဆိုရင်တော့ဒီကိုမှတ်ထားတဲ့မှတ်စုစာအုပ်ကိုယူသွားလို့ရတယ
်။ဟုတ်ကဲ့။ဆိုတော့အပြစ်ရှိမရှိကိုစင်စာဆုံးဖြတ်တဲ့အခါပေါ့နော်
။ဟုတ်ကဲ့
။ဂျူရီတွေအခါနဲ့မှာဆွေးနွေးညှိနှိုင်းပြောဆိုတာတွေရောရှိတယ
်။ရှိရစရာအားလုံးကဒီသူကြားနာစရာတွေအလုံးကြားနာပြီးပြီဆိုရင်ဒါကတော့ငါတို့ကြားနာစရာတွေအလုံးကြားနာပြီးပြီဆိုတော့မင်းတို့တိတိတိတိုက်တဲ့ဒါတက်တည်အထောက်ထားတွေလည်းအကုန်ပြပြီးပြီအခုချိန်ကတော့ဒါမင်းတို့ရဲ့တာဝန်ဖြစ်သွားပြီဆိုတော့မင်းတို့ဂျူရာတွေအလုံးဒီဂျူရီအခန်းထဲမှာစုဝေးပြီးတော့ဟိုဘယ်ပုံမှန်နဲ့တရားဒီပြစ်တံပြစ်မှုမြောက်လဲဆိုတာကိုဆွေးနွေးရတယ်ဆိုတော့အဲ့ချိန်မှာတော့ကိုလိုချင်တဲ့ဒီအထောက်ထားပေါ့နော်ဒီတရားရုံးထွက်ဆိုချက်ဟိုတချို့ဟိုပါပေါ့နော်ဒီတက်တေဟိုဒီဗီဒီယိုဖိုင်တွေပါတွေလူချင်တာတွေကုန်တောင်းလို့ရပါသူတို့စီရနေလေဒါပေမဲ့အဲ့ချိန်မှာတော့သူတို့ကပြောထားတယ်ဆိုတော့အဲ့ချိန်မှာမင်းတို့အားလုံးအပြင်ကိုထွက်ခွင့်မရှိဘူးအပြင်မှာလည်းရဲတယောက်စောင့်တယ်ပေါ့ရဲအကြောက်ရဲအစောင့်ကြတယ်စောင့်နေတယ်နောက်တစ်ခုကဂျူရီတယောက်တည်းကဟိုအဆုံးစင်ပြောလိုက်ပြီဆိုရင်ဂျူရီတယောက်ကဂျူရာတယောက်ကဒီအိမ်သာသွားတယ်ဆိုရင်တော့မှအဲ့ချိန်မှာဂျန်တဲ့သူတွေကဆွေးနွေးကုန်မရှိဘူ
း။ဩ
အဲ့ဒါ break ယူရတယ်။သူတို့ဒီဂျူရာ12ယောက်စုံတဲ့အချိန်မှာပါပဲသူတို့ကဆွေးနွေးရတယ်။သူဆွေးနွေးတဲ့အချိန်မှာလည်းတော်တော်ကျွန်တော်ပြောသလိုပဲဒီပြစ်မှုမြောက်မမြောက်ဆိုတာကိုနောက်ဆုံးသိရမလားဒီနောက်ဆုံးအဆုံးသက်ဒီဆုံးဖြတ်ချက်ရအောင်တီအောင်ဆွေးနွေးရတာပေါ့နော်
။ပထမပိုင်းကိုဒီပါပဲရန်သားပြန်စမ်းနော်။ဖို့တွေ့ကြုံတွေကိုမြောက်လေးပွားတူပါတော့ဥပ္ပေစီဖြစ်ပါတယ်ကျွန်တော်တပေါင်းသားပ
ါတရိမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VUE American အတန်ရဲ့ဂျွန်လ9ရက်နေ့တနင်္ဂနွေနေ့မနက်ဖက် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ Radio အတန်နဲ့အစီအစဉ်တွေကိုတော့ line no meter 24 40 51တို့ကနေဖမ်းယူနားတော်တာဆင်နိုင်ပါတယ်။ဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥတုရာသီနဲ့အနာဂတ်ကမ္ဘာသတင်းတွေတွေကတူတစားတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပါအောင်မယ်။အခုတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်။အိန္ဒိယရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီဦးဆောင်တဲ့တပ်ပေါင်းစုကအနိုင်ရရှိပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ရှီဘာရှရစ်ကတော့နိုင်ငံပူးပေါင်းဆောင်ရွက်တွေတိုးမြှင့်ဖို့အတွက်တရုတ်ပြည်ကိုသွားပါတယ်။စစ်တမ်းတချို့အရဖိလစ်ပိုင်ပြည်သူအများစုဟာတရုတ်ကိုသူတို့ကိုအဓိကချိမ့်ချောက်နေသူလို့မြင်ပါတယ်။ကျွန်တော်ဇော်မိုးကျော်ကပဲဆက်ပြီးတင်ပြပေးပါမယ်။
အင်အားကြီးနိုင်ငံတစ်ခုဖြစ်လာနေတဲ့မြမအိန္ဒိဂျန်အိန္ဒိယနိုင်ငံမှာဟိန္ဒူအမျိုးသားရေးဝါဒီလို့သတ်မှတ်ခံထားရတဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ BJP ပါတီဦးဆောင်တဲ့အမျိုးသားဒီမိုကရက်တစ်တပ်ပေါင်းစု NDA ကပြီးခဲ့တဲ့ရွေးကောက်ပွဲမှာတွတ်တော်ကိုယ်စားလှယ်စုစုပေါင်း293နေရာနဲ့အနိုင်ရရှိခဲ့ပါတယ်။ဝန်ကြီးချုပ်မိုဒီဟာညွန်ပေါင်းအစိုးရဝန်ကြီးချုပ်အဖြစ်တတိယအကြိမ်မြောက်နောက်ထပ်9နှစ်သက်တမ်းကိုဦးဆောင်ခွင့်ထပ်ရသွားပါတယ်။ဝန်ကြီးချုပ်မိုဒီဦးဆောင်တဲ့ BJP ပါတီတစ်ခုတည်းကတော့လွှတ်တော်ကိုယ်စားလှယ်240ပဲရပါတယ်။943နေရာရှိတဲ့ပြည်သူ့လွှတ်တော်မှာအစိုးရဖွဲ့နိုင်ဖို့အနည်းဆုံးအမှတ် 282 နေရာလိုအပ်ပါတယ်။ NDA အနေနဲ့ညွန်ပေါင်းဖွဲ့ရမှာဖြစ်ပြီးဂျွန်လ9ရက်နေ့တုန်းကဝန်ကြီးချုပ်မိုဒီကိုတပ်ပေါင်းစုခေါင်းဆောင်အဖြစ်တင်မြှောက်လိုက်ပါတယ်။ဟိန္ဒူအမျိုးသားရေးလှုပ်ရှားမှုတွေတိတိတသားလှုပ်လာတဲ့ဝန်ကြီးချုပ်မိုဒီနဲ့သူ့ရဲ့ BJP ပါတီအပေါ်ဝေဖန်မှုတွေရှိလာပါတယ်။အရင်2019ခုနှစ်ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်303ဦးရရှိခဲ့ပြီးတပါတီတဲ့အစိုးရဖွဲ့ခဲ့ပေမဲ့အခု2024ခုနှစ်ရွေးကောက်ပွဲမှာလွှတ်တော်နေရာ240ပဲရတဲ့အတွက်63နေရာရော့ကျသွားပါတယ်။ဒါကိုအားနည်းသွားတာလို့မြင်တာရှိသလိုမဟာမိတ်တွေကိုနေရာပေးပြီးအင်အားတိုးချဲ့လိုက်တာလို့မြင်တာလည်းရှိပါတယ်။ရာဟုဂန္ဒီဦးဆောင်တဲ့အဓိကအတိုက်အခံအိန္ဒိယအမျိုးသားကွန်ဂရက်ပါတီဦးဆောင်တဲ့ INDIA အိန္ဒိယအမျိုးသားဖွံ့ဖြိုးတိုးတက်ရေးတပ်ပေါင်းစုကလွတ်တော်နေရာ232နေရာရရှိထားပြီးလွန်ခဲ့တဲ့2019ခုနှစ်ကထက်များလာပါတယ်ကွန်ဂရက်ပါတီတခုတည်း2019ခုနှစ်က52နေရာရရှိခဲ့ရာကနေ2024ခုနှစ်မှာ69နေရာရရှိလာပါတယ်ဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူအမျိုးသားရေးလှုပ်ရှားမှုနဲ့လွတ်လပ်ခွင့်အပေါ်တင်းကျပ်လာတာတွေကြောင့်လူထုထောက်ခံမှုရော့ကျလာတယ်လို့သုံးသပ်တာရှိပါတယ်အသက်45နှစ်ရွယ်စည်းဝါးရေးလုပ်ငန်းရှင်အန်နက်မိုဟန်စင်ကအခုလိုမြင်ပါတယ
်မိုဒီစ်မိုဒီထိကဲပထာရေးကိဂျိုဂျီတနာအပတ်ကာဝန်ကာမလောမီ
မိုဒီကတော့မိုဒီပါပဲဒါပေမဲ့သူတန်းပြေကိုဥဆောင်ပြီးလုတ်ပုံကင်ပုံနေအရာဆိုရင်တော့သူဟာပြဿနာတွေနဲ့ရင်ဆိုင်ရမှာပါပဲအစိုးရကလည်းမဟာမိတ်ညွန်ပေါင်းဖြစ်ပါတယ်သူအခက်အခဲတွေနဲ့ကြုံရမှာပါပဲအပြောင်းလဲတွေတော့မြင်ရမယ်ထင်ပါတယ်
ဒါဝိမလဲခန်ဂျီ endorsement for international peace အဖွဲ့ကတောင်အာရှဆိုင်ရာညွှန်ကြားရေးမှူးမီလန်ဗနရှိနာကတော့ဘလို့ပဲဖြစ်ဖြစ်မိုဒီနဲ့ BJP ပါတီဟာဥဆောင်တဲ့နေရာမှာရှိနေစေဖြစ်တယ်လို့ဆိုပါတယ်
We're seeing a pretty dramatic underperformance but we shouldn't lose sight at the same time
လောက်ဆောင်မှုတွေကျဆင်းလာတာကိုတွေ့နေရပါတယ်ဒါပေမဲ့ BJP ပါတီဟာဥဆောင်မှုနေရာကိုရရှိထားပြီးသူ့ရဲ့မဟာမိတ်တွေကိုပါအုပ်ချုပ်ရေးထဲမှာပူးတွဲပါနိုင်အောင်လှုပ်ဆောင်ထားပါတယ်။သူ့ရဲ့အနေအထားဟာအားနည်းသွားတာမဟုတ်ပါဘူး။လွန်ခဲ့တဲ့စနစ်ကထက်ပိုပြီးအင်အားကောင်းလာနေတဲ့အနေအထားဖြစ်ပါတယ
်။ဝန်ကြီးချုပ်မိုဒီအနိုင်ရတာကိုအမေရိကန်ပြည်ထောင်စုရုရှားတရုတ်စတဲ့နိုင်ငံကြီးတွေအပါအဝင်နိုင်ငံအသီးသီးကထိကျူးဂုဏ်ပြုခဲ့ပါတယ်။လာမယ့်သက်တမ်းအတွင်းဝန်ကြီးချုပ်မိုဒီဟာကာကွယ်ရေးကိစ္စတွေမှာအမေရိကန်နဲ့ပုံမပူပေါင်းလှုပ်ဆောင်နိုင်တယ်လို့အခဲခတ်တချို့ကတော့တွက်ချက်ထားပါတယ်။အခုလိုအချိန်မှာပဲအိန္ဒိယရဲ့ပြိုင်ဘက်ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးချုပ်ရှိဘာရှရက်ဖာမဟာဗျူဟာမြောက်ပူပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့ဇွန်လ9ရက်နေ့ကတရုတ်ပြည်ကိုရောက်ရှိသွားပါတယ်။သမ္မတရှီဂျင်းပင်ကကြိုဆိုခဲ့ပါတယ်
။中国和巴基斯坦是山水相连的好邻居，信义相交的。
ပါကစ္စတန်ဟာအိန္ဒိယချင်းကောင်းညီအကိုကောင်းတွေဖြစ်ပါတယ်။တရုတ်အနေနဲ့ပါကစ္စတန်ကိုရေရှည်လက်တွဲရမယ်မဟာဗျူဟာမြောက်မဟာမိတ်တွေအဖြစ်အမြဲမြင်ပါတယ်လို့တရုတ်သမ္မတရှီဂျင်းပင်ကပြောဆိုခဲ့ပါတယ်ပါကစ္စတန်ဝန်ကြီးချုပ်ရှိဘာရှရက်ကလည်းသမ္မတရှီဂျင်းပင်ရဲ့ဦးဆောင်မှုကိုချီးကျူးပြောကြားခဲ့ပြီး BRI ကဘာပတ်လမ်းကြောင်းလိုအစီအစဉ်မျိုးတွေကနေတဆင့်ကဘာငင်းချမ်းရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးကိုလိုလားတဲ့ခေါင်းဆောင်အဖြစ်ချီးကျူးခဲ့ပါတယ်ဂျထာလန်ကန်လန်နဲ့ရေနှက်စိတ်တွေအပါအဝင်ဘီလီယံ60ကျော်ပိုးရှိတဲ့တရုတ်ပါကစ္စတန်ဇင်းကြံစီမံကိန်းကိုအကောင်အထည်ဖော်နေပါတယ်။ဝီဂါမွတ်စလင်တွေရှိတဲ့ကုန်းတင်ပိတ်တရုတ်ပြည်ရှင်ချမ်းပြည်နယ်ကနေပါကစ္စတန်ကိုဂျထာလန်ကန်လန်အနေနဲ့ဖြတ်ပြီးအိန္ဒိယသမုဒ္ဒရာတွေကပါကစ္စတန်ဂဝါဒါရေနှက်စိတ်အထိစီမံကိန်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နဲ့ပိုင်တဲ့အငင်းပွားနေတဲ့ဖိလစ်ပိုင်နိုင်ငံမှာတော့တရုတ်ဟာဖိလစ်ပိုင်အတွက်အဓိကထိန်းချုပ်နေတဲ့နိုင်ငံအဖြစ်ဖိလစ်ပိုင်၄ဦးမှ၃ဦးကမြင်တယ်လို့ဇွန်လ9ရက်နေ့ကထုတ်ပြန်တဲ့စစ်တမ်းတစ်ခုမှဖော်ပြပါတယ် OCTA သုတေသနအဖွဲ့ကစစ်တမ်းကောက်ယူရာမှာတုံ့ပြန်ဖြေဆိုသူ1200ကျော်တဲ့က86ရာခိုင်နှုန်းကတရုတ်ဟာအဓိကထိန်းချုပ်နေတဲ့နိုင်ငံဖြစ်တယ်လို့ယူဆကြပါတယ်ထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်ပြင်အရေးတွေအပါအဝင် Indo-Pacific ဒေသဟာရုရှား၊ယူကရိန်း၊ Israel ၊ Palestine စတဲ့အရေးတွေပြီးရင်ကမ္ဘာပေါ်မှာစစ်ရေးနိုင်ငံရေးတင်းမာမှုအများဆုံးရှိတဲ့ဒေသအဖြစ်လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေနဲ့လေ့လာသူတွေကရှုမြင်ထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရပါခင်ဗျာ။ဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်။ Time Back ကအဝယ်လိုက်လာလို့ပြည်တွင်းပြောင်းစေးမြင့်တက်နေပါတယ်ဒီသတင်းနဲ့အပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုလည်းတင်ပြထားပါတယ် The Farmer Time Media ကတင်ဆက်ပေးထားတာပ
ါမင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချက်မြင့်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ထိုင်းဘက်ကအဝယ်လိုက်နေလို့ပြောင်းစိမြင့်တက်လာတယ်ဆိုတဲ့သတင်းနဲ့စကြပါမယ် ထိုင်းနိုင်ငံကဖေဖော်ဝါရီလကနေဩဂတ်လအထိပြောင်းကိုအခွန်ကိလုခွင့်နဲ့တင်သွင်းခွင့်ပေးထားတဲ့အတွက်ဈေးကောင်းပေးပြီးအဝယ်လိုက်နေတာကြောင့်ပြောင်းဈေးကမြင့်တက်နေတာဖြစ်ပါတယ်။ပြည်တွင်းဈေးကောမှာပြီးခဲ့တဲ့မေလတတိယအပတ်ကပြောင်းတပိတ်သားကို1180ကျပ်ဈေးသာရှိခဲ့ပေမဲ့လက်ရှိမှာတော့တပိတ်သားကို1300နီးပါးအထိမြင့်တက်လာတယ်လို့ကုန်သည်တွေကပြောပါတယ်။လက်ရှိထိုင်းနိုင်ငံနဲ့အဓိကကုန်သည်လှုပ်နေရတဲ့တာချီလိတ်မြို့မှာတော့ပြောင်း1ကီလိုကိုထိုင်းဘတ်ငွေ6ဘတ်ကနေ 6.5 ဘတ်အထိပေါက်ဈေးရှိနေပါတယ်။တရုတ်နယ်စပ်မိုင်းလာဈေးကွက်မှာတော့ပြောင်း50ကီလိုတစ်အိတ်ကိုတရုတ်ယွမ်ငွေ80ကနေ83ယွမ်ရှင်းရွှေရော်ဘက်မှာတော့ပြောင်း50ကီလိုတစ်အိတ်ကိုတရုတ်ယွမ်ငွေ65ယွမ်ကနေ85ယွမ်ဝန်းကျင်အထိဈေးရရှိနေပါတယ်။ပြည်တွင်းက AEG ကုမ္ပဏီကတော့တောင်ကြီးအေးသာယာမှာပြောင်းတပိတ်သားကို1080ကျပ်ရန်ကုန်ရွှေပြည်သားစက်ယုံနဲ့ဒဂုံစိတ်ကန်းတို့မှာ1290ကျပ်ရန်ကုန်ဒီလိုဝါ IMDD စိတ်ကမ်းမှာ1280ကျပ်ဈေးနဲ့ဝယ်ယူသွားမယ်လို့မေလ29ရက်နေ့ကထုတ်ပြန်ထားပါဗျ။လက်တလုံးမှာတော့တောင်သူတွေနဲ့ကုန်တယ်တချို့ကဈေးမြင့်ဆုံးရောက်ရှိလာမယ့်အချိန်ကိုစောင့်ဆိုင်းနေကြတာကြောင့်ဈေးကွက်ထဲရောင်းချသူနှဲပါနေတယ်လို့ဆိုပါတယ်။ပြည်တွင်းမှာပြောင်းလက်ကျန်အများအပြားရှိနေတာကြောင့်ပြောင်းဈေးကောင်းနေချိန်မှာပြောင်းဆိုင်တောင်သူတွေထိခိုက်မှုမရှိအောင်အစာစက်ရုံတွေကဝယ်ယူထားတယ်လို့မြန်မာနိုင်ငံပြောင်းလုပ်ငန်းအသင်းဒုတိယဥက္ကဋ္ဌဦးတန်းစင်ထွန်းကအကြံပြုထားပါဗျ။
အုံတီတံပိုးမြစ်ထုတ်ကုန်တွေကိုပြင်ပနိုင်ငံဈေးကွက်တင်ပို့နိုင်ဖို့ပြင်ဆင်နေပါတယ်။အုံတီကိုတံပိုးမြစ်ထုတ်ကုန်အနေနဲ့ထုတ်လုပ်ပြီးပြင်တွင်ဈေးကွက်သမဂ္ဂပြင်ပနိုင်ငံတွေကိုပါတင်ပို့ရောင်းချနိုင်မယ်ဆိုရင်ဈေးကွက်ပူကျင်ပြန်လာမယ်လို့အုံတီရောင်းဝယ်ရေးလုပ်ကိုင်သူတွေကဆိုပါတယ်။ဒါကြောင့်အုံတီကိုကုန်ကျင်းဖြစ်အလုံးလိုက်ပြင်ပတင်ပို့ခြင်းတဲ့တံပိုးမြစ်ထုတ်ကုန်ဖြစ်ကုန်ချောထုတ်လုပ်နိုင်ဖို့ပြင်ဆင်နေတယ်လို့ရန်ကုန်မြို့ကအုံတီရောင်းဝယ်ရေးလုပ်ကိုင်သူကိုဝင်းကပြောပါတယ်။လက်ရှိမှာတော့အုံတီအရေကိုပြင်တွင်းမလုပ်ငန်းတွေကအဓိကဝယ်ယူအတုံးပြကြသလိုအုံတီအနုကိုတော့အရေးတောက်နေနဲ့ရောင်းချကြပါတယ်။ရိုးရာနဲ့ကိုကွယ်တူတွေအတုံးပြတဲ့ဆွဲအုံနဲ့ကတော့ဝယ်အုံတီရောင်းချမှုဈေးကွက်လည်းရှိနေပါတယ်။ကုန်ချုံထုတ်လုပ်မှုအနေနဲ့အုံတီရေကဲမုတ်အုံစင်းဂျယ်လီအုံစီအုံနုံမုတ်အုံတီချိုချင်းနဲ့ရေချိုးဆက်ပြအုံခုံမီတွေစာတာတွေကိုထုတ်လုပ်နေပေမဲ့ဈေးကွက်ရရှိမှုနဲ့ပါနေရလို့စိုက်ပျိုးသူတွေနဲ့ကုန်သည်တွေကပြောဆိုကြပါတယ်လက်ရှိပြည်တွင်းဈေးကွက်မှာအုံဒီတလုံးကို900ကနေ1000ကျပ်ထိပေါက်ဈေးရှိနေပြီး2022-23ဘဏ္ဍာနေကပြင်ပကိုအုံဒီလုံးလိုက်တန်ချိန်300ကျော်တင်ပို့မှုကနေအမေရိကန်ဒေါ်လာ3.38တန်ကျော်ရရှိခဲ့တယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနရဲ့ကုန်သွယ်မှုစီရင်ရေးမှဖော်ပြထားပါတယ
်ပြည်ပဝယ်လိုအားရှိနေပေမဲ့မြေပဲစည်းနှုံးတွေကျဆင်းနေပါတယ်မြမမြေပဲကပြည်ပဝယ်လိုအားရှိနေပေမဲ့ပြည်ရင်းဈေးကွက်မှာတော့ဈေးကျဆင်းနေတယ်လို့ပဲကုန်တယ်တွေကပြောပါတယ်ဒေါ်လာဈေးပြန်လဲကျဆင်းမှုနဲ့အတူပြည်ရင်းမြေပဲဈေးကွက်ပါလိုက်ပါကျဆင်းလာတာဖြစ်ပြီးဈေးကြပေမဲ့ဝယ်လိုအားကတော့ရှိနေတယ်လို့ဆိုပါရယ်ပြီးခဲ့တဲ့မေလနောက်ဆုံးအပတ်ကပြည်တွင်းဈေးကွက်မှာမြေဘက်အနီလုံးဆန်နဲ့မြေဘက်အဖြူလုံးဆန်တပိတ်သားကို8000ကျပ်ဝန်းကျင်ဈေးရှိခဲ့ရာကနေဇွန်လ5ရက်နေ့မှာတော့တပိတ်သားကို9100ကနေ9300ကျပ်ထိကျဆင်းသွားတာဖြစ်ပါရယ်ဘာလို့
လဲကြာတော့ဆက်တယ်အဆောင်လေးညောင်းဖက်ပြီးဘုရားဈေးပြန်ပြီးတော့ညောင်းဖက်တော့ခေါင်းတော့
အခုနှစ်မှာပြည်ပကိုမြေပဲတင်ပို့မှုရောကြခဲ့တာကြောင့်တောင်သူလောင်သမားတွေနဲ့ကုန်သည်တွေလက်ထဲမှာမြေပဲလက်ကျန်တွေရှိနေပါတယ်။ဈေးကျနေတာကြောင့်မြေပဲတူလောင်ထားသူတွေကထုတ်မရောင်းပဲဈေးအတက်ကိုထပ်မံဆောင်ဆိုင်နေတဲ့အတွက်ဈေးကွက်ထဲရောင်းသူနေပါသွားပြီးကုန်ချိန်အပြည့်ဝယ်ယူလို့မရတဲ့အခြေအနေတွေလည်းရှိနေတယ်လို့ကုန်သည်တွေကပြောပါတယ
်။ဟိုခွဲထားတာမခွဲထားတာပြည်လိုက်ခွဲထားရင်ကြောင်းတော့ဒီမှာအကူအညီပေါ်မှာထွက်နေတောင်ကျွန်တော်ကုန်သည်တွေကမှလက်ကျန်နေ
မြန်မာနိုင်ငံမှာမြေပဲကိုမကွေးတိုင်း၊စကိုင်းတိုင်း၊မန္တလေးတိုင်းတို့မှာအများဆုံးစိုက်ပျိုးပြီးပဲခူးတိုင်းနဲ့ဒေသတချို့မှာလည်းစိုက်ပျိုးကြပါတယ်။လာမယ့်ဩဂတ်လမှာတော့မြေပဲအစ်စ်တွေစတင်ထွက်ရှိမှာဖြစ်ပါတယ်။မြေပဲအစ်စ်ပေါ်ချိန်မှာတော့တရုတ်ဈေးကွက်အခြေအနေပေါ်လိုက်ပြီးဈေးကွက်ပြောင်းလဲဖြစ်လာနိုင်တယ်လို့ကုန်သည်တွေကခန့်မှန်းထားပါတယ်။
အခုဆက်ပြီးမေလ28ရက်နေ့ကနေဇွန်လ4ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်တည်နေစဉ်တွေကိုပြောပြပေးချင်ပါသေးတယ်။ရွှေဘိုပေါ်ဆန်ကဈေးကွက်ထဲအဝင်နေနေရကြောင်းတအိတ်ကိုအမျိုးသားလိုက်1000ကနေ2000ကျပ်ကြာဈေးထက်မှမြင့်တက်လာတယ်လို့ဆန်ကုံသေးတွေကပြောပါတယ်ရွှေဘိုထိုက်ဆထူးထူးရှဲက24ပြည်တအိတ်ကိုလက်လီဈေး38,400ကျပ်ရွှေဘိုထူးရှဲကတအိတ်ကို38,000ကျပ်နဲ့ဤယာရွှေဘိုရှဲက36,400ကျပ်အတီးတီးဈေးရှိနေပါတယ်ဆန်ချော်တဲ့ဆန်ချမ်းဝယ်ယူစားသုံးမှုပိုများလာတယ်လို့ကုန်သည်တွေကပြောပါတယ်အခုတင်ဆက်ပေးထားတဲ့ဒီနေ့စီနော်တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
် VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
အခုတော့ဥဒုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပါမယ်။2024နဲ့2028ခုနှစ်အကြားကမ္ဘာအပူချိန်တွေဆက်လက်မြင့်တက်လာပြီးစံချိန်တင်အပူဆုံးနှစ်တစ်နှစ်နဲ့ကြုံရနိုင်ခြေရှိတယ်လို့ကမ္ဘာမိုးလေဝသအဖွဲ့ကပြောပါတယ်။ဥဒုရာသီပြောင်းလဲလာမှုတွေနောက်ပြန်လှည့်လို့မရတော့လောက်တဲ့အခြေအနေနဲ့အလွန်နှီးကပ်နေပြီလို့လဲဇွန်လ5ရက်နေ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေမှာWMO ကမ္ဘာမိုးလေဝသအဖွဲ့ကြီးကတတိပေးပါတယ်။ဥဒုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်ကပြောပြထားပါတယ
်။ No country can solve the climate crisis in isolation. This is an all-in moment.
ဥဒုရာသီအကြတဲ့ကိုနိုင်ငံတစ်ခုတည်းနဲ့ထိရှင်းလို့မရပါဘူး။အားလုံးစုပေါင်းလုပ်ကိုင်ရမှာဖြစ်ပါတယ်။ကမ္ဘာတစ်ဝန်းလုံးအပူတင်းလိုအပ်နေတဲ့ယုံကြည်မှုတည်ဆောက်ရေးအပြေရှားရေးနဲ့ပူးပေါင်းဆောင်ရွက်လိုစိတ်ထက်သန်လာအောင်ကုလသမဂ္ဂကအာသွန်ခွန်ဆိုင်ဆောင်ရွက်နေပါတယ်။ဘေးကင်းလုံခြုံပြီးပုံမိုတန်ရှင်းတဲ့ကမ္ဘာကြီးဖြစ်အောင်ဆောင်ရွက်နေကြတဲ့လူငယ်တွေအရက်ဖက်အဖွဲ့အစည်းတွေမြို့ရွာတွေစီးပွားရေးလုပ်ငန်းရှင်တွေကိုလည်းကျေးဇူးတင်ပါတယ်။ဒီလိုလှုပ်ရှားနေသူတွေဟာတမိုင်းမှာမှန်ကန်တဲ့ဘက်ကရပ်တည်နေတဲ့သူတွေဖြစ်ပါတယ်။အများစုအတွက်ရပ်တည်လှုပ်ရှားမှုတွေဆက်လုပ်ကြပါရဲစွမ်းတတိတွေဆက်ထင်းထားကြပါကမ္ဘာလူတို့ကိုညဉ့်ညမ်းစေတဲ့သူတွေနဲ့အားပြန်မှုမှာပြည်သူဘက်ကအနိုင်ရနိုင်မှာဖြစ်ပါတယ
်ဒါကတော့ဂျွန်လ5ရက်နေ့မှာကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေမှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မိန့်ခွန်းထက်ကကောင်းလို့ချက်တချို့ပါတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဥဒုရာသီပြောင်းလဲမှုထိန်းချုပ်ရေးဆောင်ရွက်နေကြတဲ့လူငယ်လူရွယ်တွေနဲ့စီးပွားရေးလုပ်ငန်းတွေကိုကုလအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကကျေးဇူးတင်စကားပြောကြားခဲ့တာဖြစ်သလိုဖလော်ရင်တက္ကသိုလ်တွေထုတ်လုပ်နေကြတဲ့စွမ်းအင်လုပ်ငန်းရှင်တွေကိုလည်းပြန်ပြည့်မြဲစွမ်းအင်ဖက်ထျောက်စွာရင်းနှီးမြှုပ်နှံကြဖို့သူတို့ရဲ့အကျိုးအမြတ်တွေနဲ့ကာဗွန်တက္ကသိုလ်ထုတ်လုပ်မှုအပေါ်ထျောက်စွာအခွန်ကောက်ခံဖို့လည်းတိုက်တွန်းလို့ဆိုသွားတာပါလက်ရှိရာသီဥတုဟာ tipping point ဆိုတဲ့နောက်ပြန်လှည့်လို့မရတော့လောက်အောင်ထိခိုက်ပျက်စီးရတဲ့အခြေအနေကိုရောက်သွားပြီဆိုရင်တော့လူသားစုနဲ့တဘာဝပတ်ဝန်းကျင်မျိုးရုံးပြောက်ွယ်သွားနိုင်တဲ့အထိကြီးမားတဲ့အမြင်တွေရှိနေပြီလို့သိပ္ပံပညာရှင်တွေကအစဉ်တစိုက်သတိပေးလာတာပါ2023ခုနှစ်ကတော့စမုခီဦးကာလကရှိခဲ့တဲ့ပြင်းမြအပူချိန်ထက်တိတိကျကျလေးဒီဂရီဆဲလ်စီယပ်အထိအပူချိန်တွေတက်လာတဲ့အပူဆုံးတွေလည်းဖြစ်ပါတယ်ဒါပေမဲ့လည်းလာမယ့်9နှစ်အတွင်းထပ်တိုးလာမယ့်အပူချိန်က2023ခုနှစ်ရဲ့စံချိန်ကိုချိုးဖို့တိကျသလောက်ရှိနေပြီလို့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေမှာထုတ်ပြန်လိုက်တဲ့ကမ္ဘာမိုးလေဝသအဖွဲ့ WMO ရဲ့အစီအခံစာမှာဖော်ပြထားပါတယ်လက်ထောက်အတွင်းမှုချုပ်ကိုဘယ်ရက်ကအခုလိုပြောပါတယ
် It is with some concern that we at the WMO
ကမ္ဘာရာသီဥတုရဲ့အနေအထားအနည်းရောဆိုးရဲ့အဆင့်ကိုရောက်နေပြီဆိုတာကျမတို့ထပ်ပြီးတော့သတိပေးပါတယ်ကုလအတွေ့အမှုချုပ်ပြောသလိုပါပဲဥတုရာသီနဲ့ပတ်သက်ပြီးအရေးကြီးဆုံးအချိန်ကိုတကယ်ပဲရောက်ရှိနေပါပြီနောက်9နှစ်ရဲ့အပူချိန်ကြိုတင်ခန့်မှန်းချက်တွေကိုကျမတို့ရဲ့အစီရင်ခံစာမှာဖော်ပြပေးထားပါတယ်2024ကနေ2028ခုနှစ်အတွင်းစံချိန်တင်အပူဆုံးနှစ်ဖြစ်လာနိုင်ခြေက10ရေးမှ9ရေးလောက်ရှိပါတယ်မှတ်တမ်းတည်ခဲ့သမျှအပူဆုံးဆိုတဲ့2023ခုနှစ်ကထက်တောင်မှပိုပြီးတော့ပူပါလိမ့်မယ်
။ကမ္ဘာမှာရေကဲသူတွေဒုတိယအများဆုံးရှိတဲ့ Greenland ကျွန်းကရေကဲလော်တွေလည်းအပူချိန်တိုးလာတာနဲ့အမျှအချိန်အဟုန်နဲ့အရေးပျော်ဆင်းလာနေတဲ့အတွက်အာတိတ်ဆက်ဝိုင်းမှာနင်းတုခင်မဲ့တဲ့အနွေရည်နဲ့ကျွန်းဝအနိုင်ခြေမျိုးတောင်ရှင်နေပါပြီ။ ဝေယောဆုံးကနင်းတို့ရဲ့အရေးပျော်စင်းလာတဲ့အခါကမ္ဘာပင်လယ်သမုဒ္ဒရာရင်းမြစ်နာပြင်တည်တည်တသာမြင့်တက်လာနိုင်ပြီးအတ္တလန္တိတ်သမုဒ္ဒရာကံယူရန်ပေါ်တည်အောင်နိုင်ခြင်းရှိနေတဲ့အပြင်ကမ္ဘာမိုးလေဝသပုံစံကိုပါထိခိုက်လာနိုင်ပါတယ်ကမ္ဘာအပူချိန်ပုံပေါ်မြင့်တက်လာတဲ့အတွက်အာဏာတိကတိုက်ကရေကဲတူအကြီးပြုံးမှုနှုန်းဟာလည်းတည်တည်တသာတိုးလာပါတယ်ဂျွန်လာဆမိုင်းမှာပဲပင်လယ်ရေမြင့်တက်မှုကြောင့်ကရေဘီယံပင်လယ်ပြတဲ့ကဂါဒီဆက်ဒုတ်ဂျွန်းတခုလုံးရေမြုပ်ကုန်တဲ့အတွက်ဂျွန်းနယ်ပြည်သူအားလုံးနေရဆွန့်ခွာခဲ့ရပါတယ်။ပနမားအာနာပိုင်တွေကလူဦးရေ 1,400 လောက်ကိုနေရသစ်စီပြောင်းရွှေ့အခြေချပေးခဲ့ရတာပါ။ဥဒုရာသီပြောင်းလဲမှုကြောင့်ဂျွန်းတခုလုံးကပြည်သူတွေကိုနေရပြောင်းရွှေ့ပေးရတာလက်တင်အမေရိကတိုက်မှာတော့ဒါပထမဆုံးဖြစ်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဂျွန်နာတယောက်ကလည်းသူ့ရဲ့အခြေအနေကိုအခုလိုပြောပါတယ်။
ဒီဇင်ဘာလဆိုရင်ဒီရီတက်လာပါတယ်ကျွန်တော်တို့အတွက်တော့ဒါကပုံမှန်အခြေအနေပါပဲကဘာအပူချိန်မြင့်တက်မှုကလည်းခုနောက်ပိုင်းပိုပြီးပြင်းထန်လာပါတယ်ကျွန်တော်တို့ဖန်စီစားတောက်နေကြရင်းနေတတ်တော်တွေလည်းပျောက်ကုန်ပါတယ်ကဘာအပူချိန်မြင့်တက်မှုတွေကြောင့်အခုလိုဖြစ်လာတယ်ဆိုတာကျွန်းသူကျွန်းသားတွေလည်းသိလာကြပါပြီဒါကြောင့်လဲမတက်တာလွန်းလို့ကျွန်းကနေစွန့်ခွာခဲ့ရတာပါ
ပင်လယ်ကမ်းရိုးတစ်လျှောက်ကပင်လယ်ရေအောက်ရောက်လာတဲ့မြို့ဝါတွေဟာလည်းကမ္ဘာတစ်ဝှမ်းမှာအများအပြားရှိနေပါတယ်။လက်တင်အမေရိကနဲ့ကရေဘီယံပင်လယ်ကွေ့တစ်လျှောက်မြေနိမ်ပိုင်းတွေပြည်သူ40သန်းလောက်ရှိပြီးတော့ရေကြီးရေရှမ်းတာဟာရီကိန်းမုန်တိုင်းတွေမကြာခဏဝင်တိုက်တာစတဲ့သဘာဝဘေးနဲ့ပုံမရင်ဆိုင်နေရတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။အရေးပါလာတဲ့ဇီဝကေယစနစ်ကောင်းကြီးတွေရှိရာအမေဇုန်တောကြီးထံမှာလည်းမိုးခေါင်ရေရှားတာတွေပိုအဖြစ်များလာပြီးရေကြီးရေရှမ်းပြီးဆိုရင်လည်းပိုပြင်းထန်လာပြီးတော့တစ်တောတွေလည်းဆက်ပြီးတော့ပြုံတိလာနေပါတယ်။တဟာသဘာဝပတ်ဝန်းကျင်ပြောင်းလဲမှုနဲ့ကမ္ဘာပုံနှိမ်မှုဒဏ်ကိုအမေဇုန်တစ်တောကြီးလည်းအရင်တုန်းကလိုတောက်မခံနိုင်တော့တဲ့လက္ခဏာတွေဖြစ်ပါတယ်။2015ခုနှစ်မှာနိုင်ငံဆောင်လက်မှတ်ထိုးထားတဲ့ပါရီသဘောတူညီမှုမှာတော့ကမ္ဘာရာသီဥတုကိုထိန်းညင်နိုင်အောင်လို့ဆမ်မိုခေဥကာလအပူချိန်ထက်1.5ဒီဂရီကျော်မသွားအောင်ဆောင်ရွက်ဖို့ကတိပြုလက်မှတ်ရေးထိုးထားတာပါပြည်ခဲ့တဲ့ဆယ်နှစ်လတာကာလတစ်လျှောက်လုံးကမ္ဘာအပူချိန်တွေဆက်သက်အမြင့်ဆုံးကိုရောက်နေပြီးဆမ်မိုခေဥကာလကထက်ဖြန်းမြ 1.63 ဒီဂရီအထိမြင့်တက်ခဲ့တာပါEl Niño အပူလိုင်းကြောင့်လဲပစိဖိတ်သမုဒ္ဒရာရေမျက်နှာပြင်တွေပူနွေးလာတဲ့အတွက်ကမ္ဘာအပူချိန်တဖန်မြင့်တက်ခဲ့ရပါတယ်။သူ့ရဲ့အကျိုးဆက်နောက်တစ်ခုကလည်းရင်းနေသသဝါတွေပေါက်ပွားရှင်သန်ရာတန်နာကြောက်တန်းကြီးတွေတည်ဆုံလာတာဖြစ်ပါတယ်။ဒီနေ့တခြားပုံမပြင်းထန်ဆိုးဝါးလာတဲ့ဥဒုရာသီပြောင်းလဲမှုကိုလူတွေပိုးပြီးတော့သတိပြုမိလာအောင်လို့ကမ္ဘာပတ်ဝန်းကျင်ထိုင်းနေရင်းနေမှာကမ္ဘာနိုင်ငံဆောင်ကလူတွေစုပေါင်းပြီးပလတ်စတစ်အမိုက်ကောက်တာအဖင်တွေစိုက်တာအပြင်အသိပညာပေးအခမ်းအနားတွေကျင်းပပြီးတော့ဆင်နွှဲခဲ့ကြပါတယ်။ကျမနလ
ာပါ VOA American အတန်ရဲ့တနင်္ဂနွေနေ့မနေ့ပတ်အတန်လွင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်တင်ပြပေးမယ့်အစီအစဉ်ကတော့သတင်းတွေကတူတာအစီအစဉ်ဖြစ်ပါတယ်လူသားတွေရဲ့နေအစဉ်ဘဝမှာငွေကြေးဆိုတာအရေးပါတဲ့အရာတစ်ခုဖြစ်ပါတယ်ဒါပေမဲ့တိုင်းပြည်တစ်ခုချင်းစီရဲ့ငွေတန်ဖိုးတွေကတော့မတူကြပါဘူးကမ္ဘာပေါ်မှာဘယ်နိုင်ငံတွေကငွေကြေးတွေခိုင်မာတန်ဖိုးရှိပြီးတော့ဘယ်နိုင်ငံကငွေကြေးတွေကတော့အနေအဆုံးဖြစ်နေပါသလဲမညိုညိုလွင်ကပြောပြပေးပါလိမ့်မယ
်ငွေကြေးဆိုတာကလူသားတွေအတွက်အရေးပါတဲ့အကြောင်းအရာတစ်ခုပါပဲကမ္ဘာနိုင်ငံတိုင်းမှာကလည်းနိုင်ငံအလိုက်သတ်မှတ်ထုတ်လုပ်ထားတဲ့ငွေကြေးဆိုတာတွေရှိနေတာပါနိုင်ငံတွေအနေနဲ့ငွေကြေးတွေသတ်မှတ်ထုတ်လုပ်လိုက်တဲ့အခါနိုင်ငံတစ်ခုနဲ့တစ်ခုရဲ့ငွေကြေးတန်ဖိုးတွေကတော့တူညီနေကြတာမဟုတ်ပါဘူးဥပမာရွှေတစ်ဂရမ်ကို American 85ဒေါ်လာနဲ့ဝယ်နိုင်တဲ့အချိန်မှာထိုင်းဘတ်နဲ့ဆိုရင် 2,900 ကျော်ပေးရတာမျိုးပါဒီလိုမတူညီတဲ့ငွေကြေးတန်ဖိုးတွေကိုလေ့လာကြည့်တဲ့အခါ2024ခုနှစ်ထဲကမ္ဘာပေါ်မှာငွေကြေးတန်ဖိုးအရှိဆုံး10နိုင်ငံကို Forbes ဆိုတဲ့စီးပွားရေးမဂ္ဂဇင်းကြီးရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ဒီအချက်လက်တွေအရတော့ငွေကြေးခိုင်မာမှုအရှိဆုံးနဲ့တန်ဖိုးအကြီးဆုံးကကူဝိတ်နိုင်ငံရဲ့ကူဝိတ်ဒိုင်နာဖြစ်ပါတယ်။ပါရှန်ပင်လယ်ကွေ့ဆော်ရီအာရေဗျနဲ့အီရတ်နှစ်နိုင်ငံကြားမှာရှိတဲ့ကူဝိတ်နိုင်ငံဟာရေနံကျွယ်ဝတဲ့နိုင်ငံတစ်ခုဖြစ်တာနဲ့အညီချမ်းသာကျွယ်ဝတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။ကူဝိတ်ဒိုင်နာတဒိုင်နာရဲ့တန်ဖိုးကအမေရိကန်ဒေါ်လာ3ဒေါ်လာခွဲဝန်းကျင်လောက်နဲ့ညီမျှတာပါ။ကမ္ဘာမှာခိုင်မာမှုအရှိဆုံးငွေကြေးတစ်ခုပဲဖြစ်ပါတယ်။
ရငွေတန်ဖိုးအရှိဆုံးငွေကြေးကတော့ဘာရိန်နိုင်ငံရဲ့ဘာရိန်တိုင်းနာပါ။ဘာရိန်နိုင်ငံကလည်းကူဝိတ်နိုင်ငံလိုပဲရေနံကျွယ်ဝတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။သူ့ငွေတန်ဖိုးကတော့ဘာရိန်တိုင်းနာကိုအမေရိကန်2ဒေါ်လာနဲ့65စင်ဝန်းကျင်ရှိပါတယ်။တတိယတန်ဖိုးအမြင့်ဆုံးငွေကြေးကအိုမန်ရီယယ်ပါ။အာရေဗျကျွန်းဆွယ်က UAE နဲ့ယီမန်နဲ့နိုင်ငံချားမှာရှိတဲ့အိုမန်နိုင်ငံရဲ့ငွေကြေးတရီယယ်ကအမေရိကန်ဒေါ်လာ2ဒေါ်လာနဲ့60စင်ဝန်းကျင်မှာရှိပါတယ်။ဂျော်ဒန်နိုင်ငံရဲ့ဒိုင်နာကတော့ဒဒိုင်နာကိုအမေရိကန်ဒေါ်လာနဲ့40စင်ရှိပြီးကမ္ဘာမှာတန်ဖိုးအရှိဆုံးငွေကြေးတွေရဲ့အဆင့်၄နေရာမှာရှိပါတယ်။ကမ္ဘာအဆင့်၅နေရာမှာလက်ရှိရှိနေတဲ့ငွေကြေးကတော့ဗြိတိန်ပေါင်ဖြစ်ပါတယ်။ပြည်ထောင်ပေါင်းတစ်ပေါင်ကအမေရိကန်ဒေါ်လာ1ဒေါ်လာနဲ့44စင်တန်ဖိုးရှိတာပါ။ဒါအပြင်ကေမန်အိုင်လန်ဒေါ်လာ၊ဂျီဘရော်လတာပေါင်၊ Swiss franc နဲ့ Euro ငွေကြေးတွေကလည်းအမေရိကန်ဒေါ်လာထက်ငွေကြေးလဲလှယ်နှုန်းမြင့်ပြီးငွေကြေးတန်ဖိုးအမြင့်ဆုံး10နိုင်ငံစီးရင်မှာပါရှိတာပါ။ကမ္ဘာနေရာအနှံ့အပြားမှာဘုံငွေကြေးသဖွဲ့အသုံးများဆုံးဖြစ်တဲ့အမေရိကန်ဒေါ်လာကတော့ခိုင်မာမှုနဲ့တန်ဖိုးအမြင့်ဆုံးအဆင့်10နေရာမှာရှိနေတာပါ။အရှိတောင်အရှအာဆီယံနိုင်ငံတွေထဲမှာတော့စင်ကာပူဒေါ်လာကတန်ဖိုးအမြင့်ဆုံးဖြစ်ပါတယ်။အမေရိကန်ဒေါ်လာကိုစင်ကာပူဒေါ်လာကွဲရှိပါတယ်။ငွေကြေးခိုင်မာမှုနဲ့တန်ဖိုးရှိမှုအရှိဆုံးနိုင်ငံအများစုကရေနံကျွယ်ဝပြီးစီးပွားရေးကောင်းမွန်တဲ့နိုင်ငံတွေအဖြစ်မြင်နိုင်ပေမယ့်ငွေကြေးတန်ဖိုးနဲ့ခိုင်မာမှုကသဘာဝတရားစတာနဲ့စီးပွားရေးတစ်ခုတည်းပေါ်မှာတည်းမူတည်တာမဟုတ်ဘဲနိုင်ငံရဲ့နိုင်ငံရေးလူမှုရေးတရားဥပဒေစိုးမိုးရေးစတဲ့အချက်တွေလည်းပါဝင်တယ်လို့လေ့လာသုံးသပ်သူတွေကဆိုကြပါတယ်။ကမ္ဘာတန်ဖိုးအနေဆုံးငွေကြေးတွေကိုကြည့်မယ်ဆိုရင်တော့နျူကလ িয়ার အရေးနဲ့နိုင်ငံတချို့ရဲ့စီးပွားရေးပိတ်ပင်မှုတွေကြုံတွေ့နေရတဲ့အီရန်နိုင်ငံဖြစ်ပါတယ်။လက်တလုံးငွေကြေးလဲလှယ်မှုဈေးနှုန်းတွေအရတော့အမေရိကန်ဒေါ်လာမှာအီရန်ငွေကြေးဖြစ်တဲ့အီရန်ရီယယ်42,000ကျော်ဝန်းကျင်ရှိပါတယ်။ဒုတိယငွေကြေးတန်ဖိုးအနှိမ့်ဆုံးကတော့ဗီယက်နမ်နိုင်ငံရဲ့ဗီယက်နမ်ဒေါင်းဖြစ်ပါတယ်။အမေရိကန်ဒေါ်လာကို25,400ကျော်ရှိပါတယ်။ငွေကြေးတန်ဖိုးအနှိမ့်ဆုံးအဆင့်3နေရာမှာကဆီယာရာလီယွန်နိုင်ငံမှာအမေရိကန်ဒေါ်လာက25,400ကျော်ဆီယာရာလီယွန်ရှိပါတယ်။လာအိုနိုင်ငံရဲ့ငွေကြေးလာအိုခိပ်ကတော့အမေရိကန်ဒေါ်လာကို21,500ကျော်တန်ဖိုးရှိပြီးငွေကြေးအနှိမ့်ဆုံးအဆင့်၄နေရာမှာရှိပါတယ်။အဆင့်၅နေရာမှာရှိနေတာကအင်ဒိုနီးရှားရူပီယာပါ။အမေရိကန်ဒေါ်လာကို16,300နီးပါးရှိပါတယ်။အဲ့ဒီနိုင်ငံတွေလိုပဲဥစ်ဘက်ကစ္စတန်၊ဂီနီ၊ပါရာဂွေး၊ကမ္ဘောဒီးယားနဲ့ယူဂန်ဒါနိုင်ငံတွေကငွေကြေးတွေကလည်းငွေတန်ဖိုးအနှိမ့်ဆုံးဆယ်နိုင်ငံစီးနင်းမှာရှိလာပါရှင
် VOA ရဲ့တနင်္ဂနွေနေ့နဲ့မနက်ဖက်သားလဲစီးနင်းကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါအခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါအောင်မယ်ဂါဇာမှာဟာမတ်စ်ကဖမ်းထားတဲ့ဒဇာဂန်၄ဦးကိုအစ္စရေးတပ်ဖွဲ့ဝင်တွေကကယ်ဆယ်နိုင်ခဲ့ပြီးမှအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတာညာဦးကအစ္စရေးအနေနဲ့အကြမ်းဖက်မှုတွေကိုကြောက်ရွံ့နေမှာမဟုတ်ဘူးလို့ပြောပါတယ်။ဂါဇာကမ်းမြောင်ဒေသအလက်ပိုင်းနူဆရတ်ကဒဇာဂန်ကယ်တင်ခဲ့တဲ့စစ်စင်အနီးအစ္စရေးလေကြောင်းတိုက်ခိုက်မှုတွေကြောင့်လည်းအ ਨੇ ဆုံးပါလက်စတိုင်း210လောက်သေဆုံးခဲ့ပါတယ်။ဒါဟာဂါဇာတိုက်ခိုက်မှုတွေကအများဆုံးသေဆုံးမှုတစ်ခုဖြစ်တယ်လို့ဆိုပါတယ်။ဂါဇာမှာစစ်ပွဲနဲ့ဂါဇာစစ်ပွဲနဲ့အစ္စရေးအပေါ်အမေရိကန်ကထောက်ခံနေတာကိုရပ်တန့်ဖို့တောင်းဆိုတဲ့ပါလက်စတိုင်းထောက်ခံသူတွေတောင်းနဲ့ချပြီးတော့အမေရိကန်သမ္မတအိမ်ဘူတော်ကိုဝိုင်းဝန်းလှည့်လည်ပြီးတော့စနေနေ့ဇွန်လ10ရက်နေ့တုန်းကဆန္ဒပြခဲ့ပါတယ်။လူပေါင်း3,000လောက်ပါဝင်တယ်လို့အမေရိကန်သတင်းဌာနတွေကခန့်မှန်းပါတယ်။ဆန္ဒပြသူတွေဟာဝါရှင်တန် DC မြို့တော်ရဲ့နေရာအနှံ့အပြားမှာလည်းချီတက်ဆန္ဒပြခဲ့ပါတယ်။ဖိလစ်ပိုင်ဟာတရုတ်နဲ့အဓိကပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကသူတို့ရဲ့စခန်းတွေကိုဆက်လက်ထိန်းသိမ်းထားမှာဖြစ်တယ်လို့အဲ့ဒီကျွန်းတွေကိုလည်းထောက်ပံ့ရေးပစ္စည်းတွေဆက်လက်ပေးပို့သွားမှာဖြစ်ပြီးဒီအတွက်အခြားနိုင်ငံတစ်ခုခုစီကခွင့်ပြုချက်ရယူမှာမဟုတ်တဲ့အကြောင်းအမျိုးသားလုံခြုံရေးအကြံပေးဌာနကစနေနေ့မှာကြေညာပါတယ်။သတင်းချင်းချုပ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့အတန်လွင့်စီးစင်းကိုတာဝန်ယူတင်ဆက်နိုင်ဖို့ဆောင်ရွက်ခဲ့သူတွေကမှာအစီအစဉ်ထုတ်လွှင့်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ Glens ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ VOA နားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်တော်တာရှင်များလည်းဘေးရန်တည်းကင်းဝေးကြပါစေ